Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2015ခုနှစ်ဒီဇင်ဘာလ26ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားဖောင်ပါဒီညအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။ဆီးရီးယားတိုက်ခန့်တပုံအဖွဲ့ခေါင်းဆောင်တို့ဟာတောက်ကြနေကလေကြောင်းတိုက်ခိုက်မှုအတွင်းစီဆုံးသွားခဲ့ပါတယ်။အီရန်နိုင်ငံမှာဖမ်းခံထားတဲ့ Washington Post သတင်းစာရဲ့သတင်းတောက်ကိုမိသားစုဝင်တွေနဲ့အီရန်အာဏာပိုင်တွေကပေးထွေးခဲ့ပါတယ်။တရုတ်နိုင်ငံကမိုင်းလွင်ပြိုကျမှုမှာပိတ်မိနေတဲ့အလုပ်သမား17ယောက်ကိုကယ်ဆယ်ရေးအဖွဲ့တွေကကယ်တင်နိုင်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုနားလောင်တဲ့သူရှင်းပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ထိုင်းနိုင်ငံကလိတ်ကျွန်းလူသက်မှုဒေသချမှတ်ချက်ပေါ်ကန့်ကွက်ဆန္ဒပြနေကြတာနဲ့ပတ်သက်ပြီးကြားကြရမှာကတော့
ကျွန်တော်ဒီသမာဖက်ကန်တိတ်ကြီးတော့ဝင်သွားတယ်ကျွန်တော်လည်းရောက်တယ်ကျွန်တော်ဒရာဘော်ဒီဆက်သွားတယ်အဲရဲ့ဒီရိုးရအပေါဝါတီကိုသွားတယ်သမာဖက်ကတော့ဖွင့်ပေးထားတယ်ရိုးရကတော့သူတို့ဘက်လူတွေဝင်ရုပ်ရုပ်ဖြစ်မှာသူတို့လည်းဒီကဒရာခဏလေးပဲဖိတ်လိုက်
ဆန္ဒပြသူတို့ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒါအပြင်ဒေါအောင်ဆန်းစုကြည်နဲ့အနေရင်လှုပ်သားတွေတွေ့ဆုံခဲ့ကြတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်ဆီးရီးယားနိုင်ငံဒမတ်စကတ်စ်မြို့အရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွင်ဆီးရီးယားနိုင်ငံကအင်အားအကောင်းဆုံးသဘုံအဖွဲ့ခေါင်းဆောင်ထိဆုံးသွားခဲ့ပါတယ်အစ္စလာမ်တပ်မတော်ကိုတီထောင်သူဇာရန်အလုရှ်ဟာဂူတာမြို့အရှိဂျမ်းမှာရှိတဲ့သူတို့ရဲ့ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်တဲ့လေကြောင်းထိုးစစ်တွေအတွင်းထိဆုံးသွားခဲ့တာလို့ဆီးရီးယားသဘုံအဖွဲ့တွေနဲ့အစိုးရကတောက်ချနေမှာကြေညာပါတယ်အလုရှ်ထိဆုံးမှုဟာဆီးရီးယားလက်နက်ကိုင်သဘုံအဖွဲ့အတွက်တော့ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်ပြီးတော့2016စောပိုင်းမှာအစ်စ်ကျင်းပဖို့စီစဉ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတိုင်ခင်သမရအဆက်ကိုအထောက်အကူဖြစ်သွားစေခဲ့ပါတယ်။ဆီးရီးယားနိုင်ငံရဲ့ငြိမ်းချမ်းရေးကိုထောက်ခံတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂကချမှတ်လိုက်ပြီးရပိုင်းအတွင်းမှာပဲဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုအတွင်းအဖွဲ့ရဲ့တခြားထိပ်ပိုင်းခေါင်းဆောင်တွေပါတည်ဆုံသွားခဲ့ပါတယ်။ Islam တပ်မတော်ဟာဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့ဘူးပါတယ်။ဒါပေမဲ့ဆီးရီးယားအစိုးရနဲ့သူ့ရဲ့မဟာမိတ်ရုရှားနိုင်ငံတို့ကတော့ဒီအဖွဲ့ဟာသူတို့ထက်ပိုအစွန်းရောက်တဲ့ IS လို့အဖွဲ့တွေနဲ့ဘာမှတိတ်မကွာတဲ့ဘာသာရေးကိုအခြေခံတဲ့အကြမ်းဖက်အဖွဲ့ဖြစ်တယ်လို့သတ်မှတ်ထားပါတယ်။အတီမပြုတ်နိုင်တဲ့ကနဦးထွက်ပေါ်လာတဲ့သတင်းတွေအရတော့အလုရှာရုရှားတွေဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားတာလို့ဆိုပါတယ်ခင်ဗျာ
။အီရတ်တပ်ဖွဲ့တွေဟာရမဒီမြို့အတွင်းပိုင်းကိုဆက်ပြီးတော့ထိုးဖောက်ဝင်ရောက်နေတယ်လို့အီရတ်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။လွန်ခဲ့တဲ့9လကရမဒီမြို့ကိုလက်လွတ်ခဲ့ရပြီးတဲ့နောက်အီရတ်တပ်ဖွဲ့တွေဟာအဲ့ဒီမြို့ကအစိုးရယုံတွေကိုပြန်ရယူဖို့အတွက်ထိုးစစ်တွေဆင်နေတာတပတ်လောက်ရှိသွားပြီဖြစ်ပါတယ်။ရမဒီမြို့ကအစိုးရယုံတွေကိုပြန်သိမ်းယူနိုင်ခဲ့မယ်ဆိုရင်တော့ရမဒီကိုထိန်းချုပ်မှုအပိုင်းမှာအစိုးရနဲ့တပုံကြားအားအချင်းခွင်ရှာညီသွားမယ်သဘောဖြစ်ပါတယ်။ဒါပေမဲ့အစိုးရယုံဝင်တွေအနားသွိုင်းမှာတော့မြေမြုပ်မိုင်းတွေအပြည့်ချထားတာပါ။တချို့မြေမြုပ်မိုင်းတွေပောက်ကွဲသွားအောင်နဲ့မြေပြင်သိမ်းယူမှုတွေလုပ်နိုင်အောင်အီရတ်တပ်တွေကလေကြောင်းကတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ပြောခွင့်ရပုဂ္ဂိုလ်ကစနေနေ့မှာပြောပါရယ်။အခုဆိုရင်အီရတ်တပ်တွေဟာအစိုးရယုံဝင်နဲ့မိသားရာကနားလောက်မှာပဲကွာတော့တယ်လို့သူကပြောပါရယ်။ရမဒီမြို့ထဲကအစွန်းရောက်စစ်သွေးကြွ100ကျော်လောက်ရှိနေသေးတယ်လို့ယူဆရပြီးစစ်သွေးကြွတွေကိုရမဒီမြို့လေကနေမောင်းထုတ်နိုင်ဖို့အတွက်ဘလောက်ကြောင်းမလဲဆိုတာကိုတော့သူကပြောဖို့ညှင်းဆိုသွားခဲ့ပါရယ်
။အီရတ်နိုင်ငံမှာရပောင်း900ကျော်ကြာအကျဉ်းချခံနေရတဲ့ The Washington Post သတင်းတောက်Jason Rezan ကိုသူ့မိခင်နဲ့ဇနီးတို့ကတောက်ကြနေ Christmas နေ့မှာနိုင်တော်ချာထောင်ဝန်စာတွေ့ခွင့်ရခဲ့ပါတယ်။ Even အကျဉ်းထောင်ကိုထောင်ဝန်စာသွားတွေ့ဖို့အတွက်တရားရုံးကနေခွင့်ပြုချက်ရဖို့အချိန်ပေါင်းများစွာကြိုးပမ်းခဲ့ရတာဖြစ်တယ်လို့ Rezan ရဲ့မိခင်ကပြောပါတယ်။တချို့လုံးမှုပါဝင်တခြားဆွဲချက်တွေနဲ့သူ့မှာအပြစ်ရှိတဲ့အကြောင်းအော်တိုဘာလမှာဆုံးဖက်ပြက်ပြီးတဲ့နောက် Rezan ကိုဘယ်နှစ်နှစ်ဆိုတာအတိအကျထုတ်မပြောတဲ့ထောင်ဒဏ်ချမှတ်လိုက်တယ်လို့ပြီးခဲ့လမှာအီရန်ကကြေညာခဲ့တာပါ။ဒါပြင်တရားရုံးရဲ့စီရင်ချက်အသေးစိတ်ကိုလည်းအီရန်ဘက်ကထုတ်ပြန်ကြေညာခြင်းမရှိခဲ့ပါဘူးခင်ဗျာ
ပါလက်စတိုင်းလူမျိုးတူဦးကိုအစ္စရေးရဲတွေကဒီကနေ့ပစ်သက်လိုက်ပါတယ်အစ္စရေးရဲကသူ့ကိုမပုံတင်စစ်တဲ့အခါရဲတွေကိုဓာတ်နဲ့တိုက်ခိုက်ဖို့ကြိုးစားတာကြောင့်ပစ်သက်လိုက်တာလို့ဆိုပါတယ်ဒီကနေ့စနေနေ့မှာတော့ Jerusalem Old City အပြင်ဘက်ကအဝတ်ပြုတ်ဖို့လာတဲ့ဂျူးလူမျိုးစုံတွဲတဲ့ကိုနောက်ကိုလိုက်လာတဲ့သူ့ကိုရဲကသတိထားမိခဲ့တယ်လို့ရဲဌာနပြောခွင့်ရအမျိုးသမီးကဆိုပါရယ်။တဟာတောက်ကြနေကဆက်လို့၃ယောက်မြောက်အသက်ခံရတဲ့ပါလက်စတိုင်းလူမျိုးလည်းဖြစ်ပါရယ်။မနေ့တောက်ကြနေတုန်းကလည်း Israel စစ်သားတွေစီကိုကားမောင်းဝင်တိုက်ဖို့ကြိုးစားတဲ့အမျိုးသမီးတယောက်ကိုပစ်သက်လိုက်တယ်လို့ရဲဘက်ကဆိုပါရယ်။ Israel ဘက်ကတော့ဘယ်သူမှထိခိုက်ဒဏ်ရာရသွားတာမရှိပါဘူး။ ။တခြားဖြစ်ရပ်တစ်ခုမှာတော့အစ္စရေးနဲ့ပါလက်စတိုင်းနယ်စပ်ချန်စီယိုအနီးမှာအစ္စရေးတပ်နဲ့အငြင်းခုံဖြစ်ပွားစဉ်အတွင်းပါလက်စတိုင်းတယောက်ပစ်သက်ခံခဲ့ရတယ်လို့အာဏာပိုင်တွေကဆိုပါရယ်။စက်တင်ဘာလလိုက်ပိုင်းလောက်ကစလို့တနက်နေ့ပစ်တာဓာတ်နဲ့ထိုးတာအပြင်စစ်သားတွေနဲ့အရက်သားတွေစီကိုကားနဲ့ဝင်တိုက်တဲ့ဖြစ်ရပ်တွေကြောင့်အစ္စရေးဘက်ကလူအယောက်20သေဆုံးပြီးတော့ပါလက်စတိုင်းဘက်က126ယောက်ထဲမှနည်းသေဆုံးခဲ့ရပြီဖြစ်ပါရယ်။
UAE American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရီကနေစနေညဘက်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဆက်လက်ချင်ကြပေးနေပါတယ်။ကချင်ပြည်နယ်ဖားကန့်ကြောက်စိမ့်တွင်မှတောက်ကြနေကနောက်ထပ်မီးစားပုံပြိုကျမှုဖြစ်ပွားခဲ့ပြီးတော့ဒါဇင်နဲ့ချီတဲ့လူတွေပျောက်ဆုံးနေစေဖြစ်ပါတယ်။ပြီးခဲ့လကအလားတူမီးစားပုံပြိုကျတဲ့နေရာမှာပဲအခုဖြစ်ရထပ်ဖြစ်ခဲ့တာပါ။အဲ့ဒီပျောက်ဆုံးနေတဲ့သူတွေကိုပြန်လည်ရှာဖွေနိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းစတင်လှုပ်ဆောင်နေပါတယ်။အခုချိန်ထိတော့ဘလောက်သေဆုံးပြီးဘလောက်ဒဏ်ရာရတယ်ဆိုတာကိုအတိအကျမသိရသေးဘူးလို့အာဏာပိုင်တွေကပြောပါတယ်။ပြီးခဲ့လနောက်ပိုင်းကဖားကန့်မြို့နာကကြောက်စိမ့်တွင်မှဖြစ်ပွားခဲ့တဲ့မီးစားပုံပြိုကျမှုအတွင်းမှာတော့လူ100ထက်မနည်းသေဆုံးခဲ့ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့ဟာကမ္ဘာမှာအကြီးသေးကောင်းဆုံးကြောက်စိမ့်ထွက်ရှိရာဒေသလည်းဖြစ်ပါတယ်။ Global Witness အဖွဲ့ကတော့မြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လုပ်မှုဟာ2014ခုနှစ်မှာ American Dollar 31 Billion ရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့အဲ့ဒီကရလာတဲ့အကျိုးအမြတ်တွေကိုတော့ဒေသခံပြည်သူတွေမခံစားကြဘူးလို့လည်းဆိုထားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကပလီတခုမှာတောက်ကြနေကဝတ်ပြုချိန်မှာပဲအသေးခံဘုံခွဲသမားလို့တန်တရားရှိသူလူတစ်ယောက်ကဘုံခွဲတက်ခိုက်ခဲ့တာကြောင့်ဘုံခွဲသမားတေဆုံသွားပြီးတော့လူတဒါဇင်ထက်မနည်းဒဏ်ရာရသွားပါတယ်။ဝတ်ပြုစုတောင်းပွဲစပြီးမကြခင်မှာပဲပတ်ကွဲတန်ကြီးကိုကြားခဲ့ရတယ်လို့လူအတော်များများငိုယိုပြီးတော့ပလီထဲကထွက်ပြေးသွားကြတဲ့အကြောင်းနဲ့လူတွေလည်းဒဏ်ရာတွေရသွားကြတယ်လို့မျက်မြင်တစ်ယောက်ကပြောပါတယ်။သူကိုယ်တိုင်လည်းတိတ်ကြောက်လာပြီးကျမ်းပြင်ပေါ်မှာလဲတည်နေတဲ့သူတို့မသိတဲ့လူတစ်ယောက်ကိုတွေ့ရတာကြောင့်ဘုံခွဲမှုကအဲ့ဒီလူရဲ့လက်ချက်ဖြစ်မယ်လို့သူတို့အားလုံးတန်မြတ်ရှိကြတဲ့အကြောင်းကိုလည်းအဲ့ဒီမျက်မြင်ကဆိုပါတယ်။ဘတ်မာရာမြို့ကလူနည်းစုအာမန်ဒီယာမွတ်စလင်တွေရဲ့ဗလီကိုတောက်ကြနေကတိုက်ခတ်မှုအတွက်ဘသူကမှခုချိန်နေသူတို့လက်ချက်အဖြစ်ထုတ်ပြောတာမျိုးမရှိသေးပါဘူး။ဘုံခွဲသမားရဲ့ကြံရပါကအခင်းဖြစ်နေတဲ့အချိန်မှာထွက်ပြေးလွတ်မြောက်သွားတယ်လို့မွတ်စလင်အုပ်စုရဲ့ပြောခွင့်ရကဆိုပါတယ်
။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာပါကစ္စတန်နိုင်ငံလာဟောမြို့ကိုသမိုင်းဝင်ခီးစဉ်တော်ရောက်ခဲ့ပြီးအဲ့ဒီမှာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်နဲ့ရှာရှာပါပါတွေ့ဆုံပြီးတရက်အကြာမှာတော့အိန္ဒိယနိုင်ငံကိုစနေနေ့ကပြန်လည်ရောက်ရှိလာခဲ့ပါတယ်။ချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေထဲမှာနိုင်ငံသားဆက်ဆံရေးပိုအားကောင်းခိုင်မာအောင်လုပ်ဖို့နိုင်ငံပြည်သူတွေကြားထိတွေ့ဆက်ဆံမှုတွေပို့ပြီးတော့အားကောင်းလာအောင်လုပ်သွားဖို့အဲ့လိုဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရှေ့ကိုတက်လှမ်းနိုင်မဲ့အခြေအနေတစ်ခုကိုဖန်တီးလာနိုင်မှာဖြစ်တယ်လို့သူကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံသားဆက်ဆံရေးတိုးတက်လာဖို့ကနိုင်ငံကအတိုင်းအဝိုင်းရဲ့အဓိကကြတဲ့လိုအပ်ချက်တစ်ခုလည်းဖြစ်ပါတယ်။နျူကလ িয়ার လက်နဲ့ပိုင်ဆိုင်တဲ့ဒီနိုင်ငံကြားမှာစစ်ဖြစ်လာနိုင်တာကြောင့်နိုင်ငံကအတိုင်းအဝိုင်းကလည်းစိုးရိမ်နေတာဖြစ်ပါတယ်။ဒေသတွင်းမှာကျန်းဖက်ဝါဒကိုတိုက်ဖြတ်တဲ့နေရာမှာပါကစ္စတန်နိုင်ငံအနေနဲ့ကူညီဖို့အိန္ဒိယဝန်ကြီးချုပ်ကပန်ကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံကိုတောက်ကြနေကမတော်ရောက်ခင်မှာမစ္စတာမိုဒီဟာအာဖဂန်ခေါင်းဆောင်တွေကိုလည်းအဲ့လိုပဲပန်ကြားခဲ့မှုပါတယ်။အိန္ဒိယဝန်ကြီးချုပ်မစ္စတာမိုဒီဟာပါကစ္စတန်အိန္ဒိယဝန်ကြီးချုပ်မစ္စတာမိုဒီရဲ့ပါကစ္စတန်နိုင်ငံခရီးစဉ်ဟာဆယ်စုနှစ်တခုကျော်ကာလအတွင်းအိန္ဒိယဝန်ကြီးချုပ်တဦးပါကစ္စတန်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံအရှေ့ပိုင်းဖျန်တုံးပြည်နယ်ကမိုင်းတွေတခုပြိုကျမှုအတွင်းပိတ်မိနေတဲ့အလုပ်သမား18ယောက်ကိုကယ်တင်ဖို့တရုတ်ကယ်ဆယ်ရေးလုပ်သားတွေကနေညမနာလှုပ်ဆောင်နေကြပါတယ်တောက်ကြနေအစောပိုင်းကအလုပ်သမား17ယောက်ကိုဆွဲထုတ်ကယ်ပေးနိုင်လိုက်တယ်လို့တရုတ်ဗဟိုရုပ်မြင်သံကြားဌာန CCTV ကပြောပါတယ်ဂျစ်ဆမ်လို့ခေါ်တဲ့တတူဒရက်သူဖော်တဲ့မိုင်းတွင်ကိုယူရောင်းစီးပွားရေးလုပ်ငန်းကပိုင်ဆိုင်တာဖြစ်ပြီးတောက်ကြနေကမိုင်းတွင်ပြိုကျခဲ့တာကြောင့်အစောပိုင်းတွက်ချက်မှုအရာအလုတ်သမား19ယောက်ပျောက်ဆုံးနေခဲ့တာလို့ဆိုပါရယ်မနေ့တောက်ကြနေမှာပဲအလုတ်သမား10ယောက်ကိုကယ်တင်ပေးနိုင်ခဲ့တယ်လို့လဲပင်းရင်ပင်းကြီးပင်းနယ်အုပ်ချုပ်ရေးမှူးကပြောပါရယ်မြန်မာလိုကြောက်တလင်းတက်သူလို့ခေါ်တဲ့ gypsum ဟာပျော့ပြောင်းတဲ့ sulfate တက်သူတမျိုးဖြစ်ပြီးတော့ဆောက်လုပ်ရေးလုပ်ငန်းတွေမှာတွင်တွင်ကျကျအသုံးပြုကြပါရယ်ဒီကနေ့အစောပိုင်းမှာတော့ဆက်ဝင်ရုပ်တစ်ခုအောက်မှာခြေထောက်ညက်နေတဲ့အလုပ်သမားတယောက်ကိုကယ်တင်ပေးနိုင်ခဲ့ပါရယ်ပိတ်မိနေတဲ့အလုပ်သမားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေဟာဘောလုံးတွေပေါ်မှာစာရေးပြီးတော့ဆက်သွယ်ကြရတယ်လို့ဆိုပါရယ် မတော်တဆဖျက်တဲ့အကြောင်းရင်းအတိအကျကိုအစိုးရဘက်ကထုတ်ပြန်နိုင်ခြင်းမရှိသေးသလိုလူပဲနှစ်ယောက်တည်ဆုံးတယ်ဆိုတာကိုလည်းချက်ချင်းမသိရသေးပါဘူး။တရုတ်နိုင်ငံတောင်ပိုင်းကရှန်ဇန်မြို့မှာဆောက်လုပ်ရေးလုပ်ငန်းသုံးအမိုက်ပုံကြီးပြိုကျလို့လူတစ်ယောက်တည်ဆုံးပြီး85ယောက်ပျောက်ဆုံးနေတဲ့မတော်တဆမှုဖြစ်ပြီးနောက်တရက်မှာပဲအခုလိုမိုင်းတွင်ပြိုကျတာလည်းဖြစ်ပါတယ်။
ကျမ်းပဝါရကိုထောက်ခံတယ်လို့ဆွဆွဲခံထားတဲ့တရုတ်နိုင်ငံဗေကျင်းမြို့ကပြင်သစ်အမျိုးသမီးသတင်းတော်တူကိုသတင်းတော်အဖြစ်အတိမတ်ပြုလက်မှတ်ကိုထပ်မတိုးပေးဖို့ဆုံးဖြတ်လိုက်တယ်လို့တရုတ်နိုင်ငံကအတည်ပြုလိုက်ပါတယ်။ဒါကြောင့်သူဟာတရုတ်နိုင်ငံကနေဒီနေ့အကုန်မှာထွက်ခွာမှာဖြစ်ပါတယ်။ Love a Person ထုတ်မဂ္ဂဇင်းရဲ့ဗေကျင်းသတင်းတော်အရှူလာဂိုတီယာဟာတရုတ်နိုင်ငံမှာအလုပ်လုပ်ဖို့ဆက်ပြီးခွင့်ပြုဖို့မသင့်တော်တော့ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့မှာပြောကြားခဲ့တာပါ။တရုတ်နိုင်ငံအနေနဲ့ကျမ်းဖတ်ဝါဒကိုအောင်မြင်မှုရစေမဲ့လွတ်လပ်မှုမျိုးကိုဘယ်တော့မှထောက်ခံမှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။သူမအနေနဲ့တရုတ်နိုင်ငံမှာဆက်ပြီးတော့နေခြင်းနဲ့ဆိုရင်သူမရေးထားတဲ့သတင်းတွေကတခုကိုပြန်ရုပ်သိမ်းဖို့တရုတ်နိုင်ငံဘက်ကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့သူမကတော့တရုတ်နိုင်ငံကနေထွက်ခွာဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာသူ့နိုင်ငံအနောက်မြောက်ပိုင်းကဝီဂါမွတ်စလင်တွေကိုနှိမ်နင်းတာမှန်ကန်တယ်ဆိုတာပြဖို့အတွက်မကြသေးခင်ကဖြစ်ခဲ့တဲ့ Paris အကြမ်းဖက်တိုက်ခိုက်မှုကိုအသုံးချနေတယ်လို့သူမကပြီးခဲ့လကသတင်းတပုတ်ရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ။ Premier League ဘောလုံးပွဲရဲ့ Boxing Day ပွဲစဉ်တွေကိုအင်္ဂလန်မှာအခုကစားနေကြတာမှာ Stoke City အသင်းက Manchester United ကို9-0မရှိနဲ့အနိုင်ရသွားပါတယ်။ Stoke City အတွက်ဂိုးတွေကို Kaki က19မိနစ်မှာသွင်းခဲ့ပြီးတော့ဒုတိယဂိုးကိုတော့ Arnautovic က26မိနစ်မှာသွင်းခဲ့တာပါ။ Man United Van Gaal ဟာဒီပွဲမှာ Rooney ကိုအရင်ပဲထားခဲ့ပြီးတော့ဒုတိယပိုင်းကျမှလူစားလဲခဲ့ပါတယ်။ Manchester United အသင်းဟာဒီပွဲမတိုင်ခင်မှာPremier League မှာနိုင်ပွဲပြောင်းနေတာ၄ပွဲရှိနေပြီဖြစ်ပြီးတော့ပြီးခဲ့တဲ့၂ပွဲတုန်းကလည်းဘုံမောက်နဲ့ Norwich City တို့ကိုရှုံးထားတာကြောင့်အခုတခါထပ်ရှုံးသွားခဲ့တဲ့အတွက် Premier League မှာ၃ပွဲသက်တိုက်ရှုံးတာဖြစ်ပါတယ်။ဒီပွဲထပ်ရှုံးလိုက်တဲ့အတွက် Man United Van Gaal ဟာယာတုကနေထွက်ရဖို့ပိုနီးလာပြီလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရသတင်းတွေကိုကိုရင်နိုင်တဲ့နန်းလောင်တို့တင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ခင်မှာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အရင်ဦးဆုံးအနေနဲ့ဒီထိုင်းနိုင်ငံကလက်ကျွန်းလှူဒါန်မှုမှာတည်တင်းချမှတ်ချက်နောက်ဆက်တွဲဖြစ်ရအကြောင်းတွေကိုတင်ပြပေးပါမယ်ထိုင်းနိုင်ငံကော့တောင်ကျွန်းခေါ်လက်ကျွန်းလှူဒါန်မှုနဲ့ဆွဲချက်တင်ခံရတဲ့မြန်မာရွှေ့ပြောင်းလုပ်သမား2ဦးတည်တင်းချမှတ်ခံရတဲ့ပေါ်ကန့်ကွက်ဆန္ဒပြတာတွေဖြစ်နေပြီးဒီကနေ့အကြီးဆုံးဖြစ်ဒါကတော့ထိုင်းမြန်မာနယ်စပ်တာချီလိတ်မြို့မှာပါဆန္ဒပြသူတွေဟာမဲဆိုင်တာချီလိတ်ချစ်ကြည်ရေးတရားထိတက်ပြီးဆန္ဒပြကြတဲ့အတွက်ထိုင်းနိုင်ငံဘက်ချင်းတာဝန်ရှိသူတွေကချစ်ကြည်ရေးတရားကိုယာယီပိတ်ခဲ့ပါတယ်ဒီတော့တွင်းမှာပဲတည်တင်းချမှတ်ခံထားရတဲ့လူငယ်တို့ကိုလုံခြုံရေးပို့ပြီးတင်းကြတဲ့အကျဉ်းထောင်ကိုဒီကနေ့မနေ့မှာပဲပြောင်းလိုက်ပါတယ်ပြည်စုံကိုတော့ဆက်သွယ်မင်းမြန်းထားတဲ့မအေးအေးမကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံလက်ကျွန်းလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်တို့တည်တင်းချခံခဲ့ရတဲ့ထိုင်းနိုင်ငံတရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့အနီးကတာချီလိတ်မြို့မှာထောင်ထဲချီရှိတဲ့အင်အားတွေနဲ့ဆန္ဒပြခဲ့ကြပါတယ်။ဒီလိုဆန္ဒပြမှုတွေဟာမဲဆိုင်တာချီလိတ်တံတားပေါ်အထိချီတက်ကန့်ကွက်တာတွေလုပ်တဲ့အတွက်စနေနေ့မှာတော့ထိုင်းမြန်မာမဲဆိုင်တာချီလိတ်ချစ်ကြည်တံတားယာယီပိတ်ခရရတဲ့အထိဖြစ်ခဲ့ရတယ်ဆိုပြီးဆန္ဒပြသူတဦးကပြောပြပါတယ
်။ဒီအခုမြန်မာနိုင်ငံသားမတရားဖျောက်ထားတဲ့မြန်မာနိုင်ငံသားလွတ်ပေးပေါ့အော်ရေပြီးရင်ကဘာမကြည့်တရှင်းဆိုတယ်ဒီလောက်ပါပဲဘိုးဘကစကားတော့ပိတ်ထားလိုက်တယ်သူကလူဘက်သွားပေါ့ပေးဘာမှတော့မလုပ်ပါဘူးသူကပိတ်ရုံနဲ့ခဏပိတ်လိုက်တာပေါ့ဒီတရားဖက်ကျွန်တော်ဒီသမာဖက်ကန်ဖိတ်ကြည့်တော့ဝင်သွားတယ်လေကျွန်တော်တို့ရောက်တယ်ကျွန်တော်တရားပေါ်ထိတက်သွားတယ်အဲ့ရဲ့ဒီယူရီယာအပဝါတီကိုသွားတယ်သမာဖက်ကတော့ဖွင့်ပေးထားတယ်ယူရီယာကတော့သူတို့ဘက်လူတွေဝင်ရုပ်ရုပ်ဖြစ်မှသူတို့နဲ့ဒီတရားခဏလေးပဲပိတ်လိုက်နာယူဝက်ချက်တော့45မိနစ်လောက်ပါပဲဒီဆန္ဒပြတဲ့ဆန္ဒထုတ်ဖို့သူတွေပြန်လာတော့သူတို့ပြန်ဖွင့်ပေးတယ်လေတော့ဆယ်မျိုးလုံးဖြစ်၄ပါးလောက်ရှိတယ်တော်တော်များတယ်ဗျဆန္ဒပြတယ်လို့ကျွန်တော်တို့ဒီပမာတရားဟိုဘက်ဒီဘက်အပြည့်ပဲ
မြန်မာအနာပိုင်တွေဘက်ကအတားစီရောရှိလားရှင
်မရှိဘူးဗျမရှိဘူးဗျအားလုံးဒီကနေ့
ဆန္ဒပြရတယ်ပတ်သက်ပြီးခွင့်ပြုမိနေပါရောတင်ရလားရှင
်ကျွန်တော်ခင်ဗျားတော့ခွင့်ပြုတယ်နဲ့တူတယ်ဒီလိုနဲ့ဒီမှာလုံခြုံရေးပေးတယ်ရောကျွန်တော်လမ်းရှင်းပါ냐အကုန်လုပ်ပေးတယ်သူတို့မနေ့ကလည်းသူတို့စာလိုက်ဝေတယ်လေသူတို့ဒီ26ရက်နေ့ကိုခွဲကိုဒီမှာဆန္ဒပြဖို့အတွက်သူတို့စာလိုက်ဝေပေးတယ
်ဝေပေးတယ်ဆိုတော့ဘယ်သူကဝေပေးတာလဲရှင
်စာလိုက်ဝေတယ်ဆိုတော့ဒီလိုပေါ့တာဝန်ရှိတွေဒီစာရွက်လေးနဲ့လက်ကမ်းပေါ်လာဆိုင်းယုံမှခွင့်မှလာရှိပါလို့အဲဒီဆိုင်းယုံမှခွင့်ရှိပြီးကျွန်တော်ချီတက်ကြတာပဲ
အခုလိုမျိုးကန့်ကွက်ဆန္ဒပြမှုတွေဟာမြန်မာနိုင်ငံရဲ့မြို့ကြီးအတော်များများမှာဒီဇင်ဘာလ24ရက်နေ့ကနေစတင်ပြီးဖြစ်ပွားခဲ့တာပါစနေနေ့မှာတော့ရန်ကုန်မန္တလေးတာချီလိတ်စတဲ့မြို့ကြီးတွေမှာဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်အာဏာပိုင်တွေရဲ့ခွင့်ပြုမိတ်မရပဲစီတန်းလှည့်လည်ခဲ့ရင်တက်ကြွလှုပ်ရှားသူတွေကိုပုံမှန်အများအပြားနဲ့တရားစွဲဆိုမှုပေါင်းများစွာရှိတဲ့မြန်မာနိုင်ငံမှာလက်ကျောအရေးကိစ္စမှာတော့ဆန္ဒပြပွဲတွေကိုနိုင်ငံတဝန်းလုံးမှာပြုလုပ်နေတာကိုလည်းတွေ့ရပါတယ်တည်ဆုံးခဲ့ရတဲ့ဒီတိုင်နိုင်ငံသား2ဦးနဲ့ပတ်သက်လို့ တည်တံပေးခံရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတော့ထိုင်းနိုင်ငံကောဆမွေအချင်းထောင်ကနေစနေနေ့မနက်ပိုင်းမှာပဲပို့ပြီးတော့လုံခြုံမှုတင်းကျပ်တဲ့နကွန်စီထမရအချင်းထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။နကွန်စီထမရအချင်းထောင်ကိုလို့ပြီးထားရတယ်နော်။အဲမနေ့9နိုင်ခွဲလောက်မှာပြောင်းလိုက်တာအဲ့ကိုစီသာမရဆိုတဲ့ထိုင်းနိုင်ငံတောင်ပိုင်းပါပဲ။ပြပုံမလုံးဆုံးတဲ့ပုံစံမျိုးအနေနဲ့သူတွေ့တာပဲရှိပါလိမ့်မယ်။ကျွန်တော်တို့ဟိုအနေနဲ့ဆိုလို့ရှိရင်တော့ဟိုပါပေါ့။ဆန်းအောင်သွားမယ်ဆိုရင်ပို့တော့နှီးသွားတဲ့နေရာဖြစ်သွားတာပေါ့ဗျာ
။တောက်ကြနေတော့ကတော့မြန်မာသမရဦးသိန်းစိန်ရဲ့ညွှန်ကြားချက်အရထိုင်းနိုင်ငံဆိုင်ရာမြန်မာတမ္မတ်ဦးဝင်းမောင်ဟာထိုင်းဝန်ကြီးချုပ်ရုံးကိုသွားပြီးဝန်ကြီးချုပ်ရုံးဝန်ကြီးပန်နဒါနဲ့တွေ့ဆုံပြီးတော့တည်တံချမှတ်ခံရတဲ့မြန်မာရွှေပြောင်းလူသမား၂ယောက်ကိစ္စကိုဆွေးနွေးခဲ့တယ်ဆိုပြီးသမရယုံညွန်ကြားရေးမှူးဦးစော်ထေးက VOA ကိုပြောခဲ့ပါတယ်။လက်ကျွန်းလူသမှုနဲ့ပတ်သက်လို့မကြာခင်မှာတော့အထက်တရားရုံးအဆင့်ဆင့်ကိုအယူခံဆက်တက်ပြီးမြန်မာလူငယ်နှစ်ဦးလွတ်မြောက်ရေးအတွက်ထိုင်းရှင်းနေများကောင်စီနဲ့တိုင်ပင်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းမြန်မာလူငယ်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေကပြောဆိုခဲ့ပါတယ်ရှင်။
မိုင်းအေးမှသတင်းပေးပို့ခဲ့တာပါအခုတော့အောင်ဆန်းစုကြည်နဲ့အနေရင်လှုပ်သားတွေတွေ့ဆုံကြတဲ့အကြောင်းကိုထုတ်လွှင့်ပေးပါမယ်အနေရင်လှုပ်သားတွေရဲ့ပညာရေးကျန်းမာရေးနဲ့စားဝတ်နေရေးလူမှုအခက်အခဲတွေကိုတိုင်းပြည်ရဲ့ဗန္ဒာငွေအခြေအနေပေါ်မှူတည်ပြီးဖြည့်ရှင်းလှုပ်ဆောင်ပေးသွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်အပြည့်အစုံကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့စနေနေ့ဒီဇင်ဘာလ26ရက်နေ့မနက်7နာရီမှာရန်ကုန်မြို့တော်ဝင်းနှင်းစီခန်းမှာရန်ကုန်တိုင်းအတွင်းမှာရှိတဲ့အနှေးရင်လှုပ်သားစိုက်ကားဆရာတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြတာပါဒီလိုတွေ့ဆုံချိန်အတွင်းမှာအနှေးရင်လှုပ်သားတွေဘက်ကသားသမီးတွေရဲ့ပညာရေးကျန်းမာရေးကိစ္စတွေအပါအဝင်သူတို့ဖြစ်စေချင်တဲ့ကိစ္စရက်တော်တော်များများကိုတင်ပြခဲ့ကြပါတယ်အဲ့ဒီအထက်မှာပညာရေးနဲ့ပတ်သက်ပြီးအခမဲ့ပညာရေးကိစ္စကိုဒေါက်ဆန်းစုကြည်ကအလေးထားပြန်ပြောသွားခဲ့ပါတယ
်ဒီနိုင်ငံရဲ့ဖန်တာပေါ်မှာအခြေခံပြီးတော့အစိုးရကဘယ်လောက်လုပ်နိုင်မှာလဲဆိုတော့လေဒါကိုလည်းစဉ်းစားရတယ်။ကျွန်တော်အခမဲ့ပညာရေးစနစ်လုပ်ဖို့ဆိုတာကအင်တာမမလွယ်ဘူးနော်။ကျောင်းသားကမယူယုံနဲ့မပြီးသေးဘူး။ဒါလားစာအုပ်တို့ခင်းတာတို့အားလုံးကျောင်းမှာသုံးတဲ့အထောက်အကူပစ္စည်းတွေအတွက်ဘာမှမိသားစုကပေးဖို့မလိုတဲ့အစ်စ်ရောက်မှသာဒါအခမဲ့ပညာရေးစနစ်ကိုပြောနိုင်မှာ။
အနှေးရင်လှုပ်သားတွေဘက်ကဖြစ်ချင်တဲ့ကိစ္စတချို့ကိုတင်ပြခဲ့သူကတော့လှိုင်မြို့နယ်ကအနှေးရင်လှုပ်သားတွေတဲကကိုယ်စားလှယ်အဖြစ်တက်ရောက်လာသူတဦးဖြစ်တဲ့ဦးတင်မျိုးအောင်ပါ
။နံပါတ်1အနှေးရင်လှုပ်သားများတာရင်နာရင်သက်သာထောင်ချီရေးကိစ္စများတောင်ရွက်ရနဲ့အနှေးရင်လှုပ်သားများကိုသားပြုမိတရားဝင်အတိမတ်ပြုအနှေးရင်အဖွဲ့အစည်းများဆန္ဒတကျဖွဲ့စည်းပေးပါရ။နှစ်အနှေးရင်ကိုသားပြုအဖွဲ့အစည်းများအတွက်ရိုးနယ်လိုက်ရုံးခန်းများကြားရှိအောင်ကူညီပေးပါရ။သောတရားမဝင်တိုင်းပြည်မဲ့အနည်းငယ်များဖယ်ရှားပေးပါရန်ဒီကားသာချုပ်ပြတ်အပ်ပါတယ်
တိုင်းပြည်ရဲ့တိုးတက်ရေးအတွက်ရှေ့ဆက်ဆောင်ရွက်ရမယ့်စိန်ခေါ်မှုတွေရှိနေတဲ့အတွက်အားလုံးဝိုင်းဝန်းကူညီပေးကြဖို့နဲ့တိုင်းပြည်မှာပြည်သူလူထုကအုပ်ချုပ်ရမယ့်ဒီမိုကရေစီစနစ်တရက်ထူထောင်နိုင်မှုအရေးပြည်သူလူထုကနိုင်ငံအတွက်တာဝန်တရက်အနေနဲ့ပူးပေါင်းပါဝင်ကြပါလို့ဒေါက်တာဆန်းစုကြည်ကအလေးနက်ထားတိုက်တွန်းပြောကြားခဲ့ပါတယ
်တို့ရဲ့ပြည်သူလူထုပင်လင်းပန်းပန်းနဲ့လုံနေရတဲ့ပြည်သူလူထုရဲ့စိတ်ထဲမှာဘယ်လိုမြောင်မှန်းချက်ရှိလဲဘယ်လိုများလက်တွေ့ကြကြကျမတို့နိုင်ငံပို့ပြီးတော့ကောင်းအောင်လို့ပြောင်းလဲနိုင်မယ်ဆိုတဲ့အကြံကောင်းညာကောင်းနေတာရှိတယ်ဆိုတာကျမတို့သိကြပါတယ်ကျမတို့နိုင်ငံဟာဆိုရင်ကမ္ဘာပေါ်မှာဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံတွေထဲမှာမှာနေပါတယ်ကျမတို့ရဲ့ဒေတာမှာဆိုရင်လည်းအဆင်ပြေဆုံးဖွံ့ဖြိုးမှုအနည်းပါဆုံးနိုင်ငံဖြစ်နေပါတယ်ဒါရီကိုပြန်ပြီးတော့ပြုပြင်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ပါဘူးဒါပေမဲ့ကျမကယုံကြည်မှုရှိတယ်ကျမတို့ပြည်သူတွေအားလုံးပါမယ်ဆိုလို့ရှိရင်ကျမတို့မအောင်မြင်စရာအကြောင်းမရှိဘူး
ရွေးကောက်ပွဲကာလအနှင်းရင်လှုပ်သားတွေရဲ့အင်တိုင်းအားတိုင်းမဲဆွယ်စီယုံမှုကြောင့်ပြည်သူလူထုအများစုရဲ့စိတ်ဝင်စားမှုကိုရခဲ့တာကြောင့်အောင်မြင်ခဲ့တယ်လို့ရန်ကုန်တိုင်းသင်္ကန်းညွမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ကိုစိုးမိုးမြင့်ကလည်းဆိုပါတယ်
။ဘာပြောလဲလူစိတ်ဝင်စားမှုပိုရှိရပြ။အဲ့ဒီကံမြန်ကန်းနဲ့သွားတဲ့တာလို့တက်တဲ့အောင်ပိုတိရောက်တယ်လို့ပဲပြောရမှာလို့ဖြစ်နေပြီ
။ရန်ကုန်တိုင်းအတွင်းကအနှင်းရင်လှုပ်သားစိုက်ကားဆရာတွေကိုတမြို့နယ်ကို၅ဦးစီမဲနိုင်ပြီးတော့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမှာအစိုးရဖွဲ့စည်းနိုင်တဲ့အထိမဲအပြတ်သက်အနိုင်ရကြောင်းမဲရလတေထုတ်ပြန်ခဲ့တော့ကလည်းမဲဆွယ်စီယုံပေးခဲ့ကြတဲ့အနှင်းရင်လှုပ်သားကြီးတွေစီကိုဒေါက်ဆန်းစုကြည်ကကိတ်မုတ်လက်ဆောင်နဲ့ပေးပို့ခဲ့ပါသေးတယ်ဒီတွေ့ဆုံပွဲကိုတော့အဖွဲ့ချုပ်ရဲ့နာယကဦးတင်ဦးဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုလုံးမှုဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်ရှင
်မတ်စုမွန်တင်ပြချက်ဖြစ်ပါတယ်အခုတော့အပတ်စဉ်ဂန္ဓာဖြစ်တဲ့ဘလော့ဂါတွေပြောသမျှအလဲရောက်ပါပြီမတ်စုမြမွန်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ာနိုင်ငံရဲ့ ICT သတင်းအချက်အလက်နဲ့ဆက်သွယ်ရေးနည်းပညာပိုင်းမှာအခု2015ခုနှစ်အတွင်းမှာသိသိသာသာတိုးတက်မှုတွေရှိလာတယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်။အထူးသဖြင့် mobile ဆက်သွယ်ရေးကဏ္ဍမှာဆိုရင်လက်ကင်ဖုန်းသုံးဆွဲသူအရေအတွက်တန်း30ကျော်အထိများလာခဲ့ပါတယ်။လက်ကင်ဖုန်းသုံးကြသူတွေအနေနဲ့ဆက်သွယ်စကားပြောတာတွေမှာအင်တာနက်ကိုပါလွယ်လွယ်ကူကူချိတ်ဆက်သုံးဆွဲလာနိုင်တဲ့အထိတိုးတက်လာတာကနိုင်ငံခြားကကုမ္ပဏီကြီးတွေဝင်ရောက်လာတာကြောင့်ဖြစ်တယ်လို့ Alpha Infotech က IT ပညာရှင်ကိုရဲမြတ်သူကသုံးသပ်ပါတယ်
2015မှာတိကျကျပြောင်းသွားတာကတော့ဆက်သွယ်ရေးကုမ္ပဏီတွေပြင်လာတာပေါ့နော်နိုင်ငံတကာကုမ္ပဏီဖြစ်တဲ့ Telenor ရဲ့ Ooredoo ရဲ့နောက်တစ်ခါမြန်မာနိုင်ငံမှာရှိတဲ့ MPDR လည်းဂျပန် KDDI နဲ့ပေါင်းပြီးတော့ဝင်လာရဲ့ဟာပေါ့မူတည်ပြီးတော့ကျွန်တော် 2003 ကတိုင်းပြည်မှာ9000လောက်ပဲရှိနေတဲ့ Telephone တုံး Mobile Telephone 300ရဲ့လူမိသားနေပြီးတော့အခုချိန်မှာ32,000-33,000လောက် Online ပေါ်မှာပြောနေတဲ့အနေအထားကိုတစ်နှစ်လောက်အတွင်းရောက်သွားတဲ့ဒီစားတခုကဒီနေ့ရအဓိကထူးခြားတဲ့ဖြစ်ဖြစ်သွားတာပေါ့အဲ့ဒီဟာကြီးအကုန်လုံးကသူကအင်တာနက်တစ်ခါလေးရလာတယ်အရင်တော့ခုနှစ်တန်းတော့အင်တာနက်မရခဲ့ဘူးအင်တာနက်ချာခြင်းဆက်ရှောက်လာတယ်နောက်မြို့ကြီးတွေမှာပဲအင်တာနက်ကရပြီးတော့တယ်လီဖုန်းရတဲ့နေရာမှာအင်တာနက်မရခဲ့ရတယ်အခုတယ်လီဖုန်းရတဲ့နေရာအားလုံးကြီးမှာအင်တာနက်ရပြီးတော့တယ်လီဖုန်းသုံးတဲ့သူရဲ့တက်ဝက်ကျော်တော့ကအင်တာနက်သုံးတယ်နောက်တယ်လီဖုန်းသုံးတဲ့သူရဲ့80ရာခိုင်နှုန်းကျော်ကသူကဖုန်းတွေသုံးတယ်ဆိုတဲ့သိရှိချက်တွေနဲ့ထူးခြားတဲ့ကျွန်တော်မြန်မာနိုင်ငံရဲ့အနေအထားကအကြောင်းလေးတစ်ခုနေဖြစ်လာတာပေါ့
အခုဆိုရင်လက်ကင်ဖုန်းကိုမြို့ကြီးတွေပေါ်မှာတည်းမဟုတ်တော့ဘဲနယ်စပ်နယ်ပြားတွေဘက်မှာပါသုံးဆွဲလာနိုင်ကြတဲ့အတွက်ပြည်တွင်းနဲ့ပြည်ပဆက်သွယ်ရေးပိုင်းမှာလည်းပို့ပြီးတော့လွယ်ကူလာခဲ့ပါတယ
်အရင်တော့ကတို့ကတော့ SME တွေဒီကရင်းသားတွေမရခဲ့တဲ့ဒီတယ်လီဖုန်းလုံးဝမရှိခဲ့တဲ့နေရာတွေမှာဒီအင်တာနက်တွေမိုဘိုင်းဖုန်းတွေရောက်လာတဲ့အနေအထားပေါ်မှာလူတွေရဲ့ဒီသုံးဆွဲနိုင်တဲ့ပုံစံတွေ၊ကုန်စည်တွေလည်းကျောင်းလာပြီးတော့ဒီဒီနောကလို့ဖြစ်မိတဲ့မျိုးမှရှိနေတဲ့သက်ဆိုင်ရှိတဲ့အတိုင်းဝိုင်းမဟုတ်ဘဲနဲ့သုံးမှရှိနေတဲ့စိတ်ကြည်ရဲ့ပညာမတက်တက်မတက်တက်နေမှရှိနေတဲ့လူတွေကအစအွန်လိုင်းထဲမှာဝင်ပါလာတယ်အင်တာနက်ပြပါသုံးတက်လာတယ်ဆိုတော့အမိသားနောက်နိုင်ငံခြားမှာရောက်နေတဲ့ပုံမှန်တွေနဲ့ပို့ပြီးတော့အွန်လိုင်းကနေဆက်သွယ်နေတဲ့အမိသားရဒါကျွန်တော်ဒီမြင့်မှာတော်တော်လေးကြီးကျယ်တဲ့အကြောင်းလေးပေါ့အဲ့ဒီမှာသူကကဒီ social media ရဲ့မှာပုံမှန်ကြီးအများကြီးတိုးသွားတယ်နောက်ပြီးတော့ Viber လို့ Line လို့အခုချက်တီတို့ဟာမျိုးမှာ user တွေအများကြီးတိုးသွားတဲ့အနေအထားဒီနေ့မှာအများကြီးဖြစ်လာတယ်။အဲ့ဒါကျွန်တော်တို့ blog ရဲ့ဒီ mobile နဲ့ပတ်သက်တဲ့အင်တာနက်နဲ့ပတ်သက်တဲ့ feature တွေတခုအများဆဖြစ်တာပေါ့
။ကိုနေစွန်နေဖျားတွေမှာအခုတော်တော်လေးသုံးလာတယ်ဆိုတော့ဘလောက်အတိုင်းဓာတ်ဒီသုံးလာတာကိုမြင်ရလဲရှင်။ဥပမာဆက်သွယ်ရေးခက်ခဲတဲ့နေရာတွေမှာအခုဘလောက်အတိုင်းဓာတ်ဒီသုံးလာတယ်လို့ပြောနိုင်ပါလဲရှင်
။ဘလောက်အတိုင်းဓာတ်ဒီသုံးလဲဆိုတော့ကျွန်တော် Telenor နဲ့ပတ်သက်တဲ့ data တခုရတယ်ဆိုရင် Telenor ကအရင်တုန်းကရန်နိုင်ယူရဲမှာရှိနေတဲ့ဒီက 3G network ကိုသူကဆိုရတရား license ရပြီးတော့နေဒီမှာရှိနေတဲ့ဒီက 2G network license ထားပြီးတော့ဒီ 3G ကို 40% 2G ကို 50% လောက်သုံးတယ်ဆိုပြီးသူကပလန်ချထားတယ်။ဒါပေမဲ့လက်တွေ့မှာနေဒီမှာ 2G ချတဲ့ဒီမှာနေရတူတရားစကားမပြောဘဲနဲ့ internet ကိုသုံးနေကြတယ်ဆိုတော့သူကအဲ့ဒီနေရာမှာ data နဲ့ point ကခွဲလို့မရတဲ့သူ 3G ကိုကြောက်တက်ပြီးတဲ့ချိန်မှာသူတစ်ချိန်နဲ့ 95% လောက်ကို 3G ကြောက်တက်လိုက်ရတဲ့အနေအထားကိုရောက်သွားတယ်သူကလည်းနေရလူတွေကဒီနေ့မတုံးမှုကိုထင်ရတယ်သူတို့ကပုံတုံးနေတဲ့အနေအထားကိုဖြစ်နေတော့တော်နေရောကအဓိကကဒီ 3G ကိုပဲဆက်ပေးရတဲ့အနေအထားကိုရောက်လာတာပေါ့တော့ဆိုတာကတော့မျိုးရဲ့မနေသူလည်းသုံးနေတဲ့ဘောသုံးတဲ့ပုံစံနဲ့ပြောသွားမယ်သူတို့လည်းဒီပုံမှာရှိနေတဲ့သဘောဖြစ်သွားတာပေါ့
ခုနကကိုရဲမြတ်သူပြောသွားတဲ့ထဲမှာကျွန်တော်စိတ်ဝင်စားတာတစ်ခုကပေါ့နော်မေးချင်တာတစ်ခုကဒီအရင်တော့ဆိုရင်ဒီမီးမရရေမရနောက်သတင်းစာတော်မရောက်တဲ့အဲ့လိုနေစွန်နေပြားတွေဘက်မှာတော့မှအခုလူတွေကဒီလက်ကင်ဖုန်းတွေကိုလွယ်လွယ်ကူကူသုံးနေကြပြီ information တွေကိုလွယ်လွယ်ကူကူရနေကြပြီဆိုတော့အဲ့ဒီရဲ့အကျိုးတွေကိုရောဘာတွေမြင်ရလဲဘာဖြစ်လို့လဲဆိုတော့ဒီဟိုနိုင်ငံတကာ IT ပညာရှင်တွေကအများရန်သုံးတက်တယ်လေဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာအထူးသဖြင့်ဆိုရင်တယ်လီဖုန်းသုံးနိုင်လက်ကင်ဖုန်းသုံးနိုင်မှုနောက်တစ်ခုကဒီ internet သုံးနိုင်မှုကအဲ့ဒီနိုင်ငံတွေရဲ့လူတွေရဲ့ဒီအလုပ်ကင်ရနိုင်ဖို့အခွင့်အလမ်းတွေပေါ်မှာအများကြီးအထောက်အကူရှိတယ်ဆိုပြီးတော့မှအများရန်ပညာရှင်တွေကပြောနေတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုမျိုးသုံးလာနိုင်တဲ့အတွက်ကြောင့်မို့လို့ဘလို့အကျိုးတွေမြင်ရတယ်လို့ပြောနိုင်ပါလေရှင
်။ဒီနှောင်းကဟိုဘာမှမသိတဲ့အနေအထားမျိုးပြီးတော့အခုသိလာတဲ့အနေအထားရောက်လာတဲ့အနေအထားမှာ social network သူတို့ရဲ့ Facebook ကအရင်ကြီးပေါက်ပြီးတော့ကျွန်တော်နိုင်ငံမှာဟိုစက္ကနာတက်တဲ့ဟာတွေရှိတယ်၊ကောင်းတာတွေရောဆိုးတာတွေရောရှိတယ်။ဆိုတာက social network ပေါ်မှာကြောင့်မို့လို့ဒီကြောင့်စက္ကနာတွေတက်တဲ့ကိစ္စတွေကိုသူကရတဲ့လမ်းလေးရှိတာတို့အဲ့ဒီကောင်ကလည်းလက်ကြိုက်ခွင့်ရမ်းနေရတာနိုင်ငံတကာရဲ့အနေအထားကိုသိပြီးတော့ရတာကြီးလည်းရှိတယ်။နောက်တစ်ခါနိုင်ငံသားမှရှိနေတဲ့ contact တွေကပုံမှန်နဲ့ရသွားပြီးတော့သွားလို့နိုင်ငံသားမှသွားအလုပ်လုပ်တဲ့ကလန်းနေရှိတယ်။နိုင်ငံသားမှရှိနေတဲ့သူတို့မိဘတွေနဲ့ဆက်သွယ်ပြီးရသွားတဲ့အနေအထားအကောင်းနေလည်းရှိတာပေါ့။ ဒါပေမဲ့တိုင်းရိုက်ဒီပေါ်ကနေပြီးတော့အတိတ်ကံခွန်းနှန်းကတော့ပြီးကြကြကြီးကိုဘာလို့ရနေလဲဆိုတဲ့အစားပြီးတော့ဒီချားတော့မကြဘူးသူတို့အနေနဲ့ဒါကြီးကလန်ဒရီတစ်ခုအနေနဲ့ဒီစမတ်ဖုန်းလေးကိုကိုင်ပြီးတော့သူတို့ရဲ့အဝတ်ကျမှာတုံးနေတဲ့အနေထားပဲကျွန်တော်စသဖြင့်ကြည့်ရပါတော့
။အဲ့လိုတုံးတဲ့အခါမှာတုံးတဲ့ user တွေဘက်ကသူတို့အတွက်အကျိုးရှိမဲ့ website မျိုးတွေတဲ့ကိုဝင်ကြည့်တာမျိုးတွေ့ရလားဒါမှမဟုတ်လို့ရှင်သူတို့ရဲ့ဖြောပြေးအတွက်ကိုတုံးတာများလားဘလို့မျိုးတွေ့ရပါလဲရှင
်။အများဆုံးကတော့သူတို့တည်င်းငတ်နေကြတာများတယ်။တောက်တည်င်းတွေကအရင်တုန်းကတော့ဟိုနည်းနည်းလိုက်ချာနေရနေတတိယနဲ့တည်င်းတွေကပေါင်းကွာပြီးတော့ဟိုတည်င်းတွေသိကျင်တယ်တစ်ခုခုကိုသိကြကျင်တယ်စိတ်လောက်ရှားကြတည်င်းနဲ့ဖြစ်ဖြစ်ဝင်းသွားရကြတည်င်းဖြစ်အဲ့ဒီဟာမျိုးတော့ကိုအဲ့ကြဲဟာကိုများတယ်။အဖြစ်လို့ကျွန်တော်တို့နိုင်ငံ education system ကိုကဒီဟာကိုလေ့လာပြီးတော့ဒီလေ့လာတဲ့ဟာကိုအတိုင်းထဲမှာအသုံးချလိုက်လို့ရှိရင်အမှတ်ရမယ်ဆိုတော့တစ်ပြစ်မရှိတော့ကျောင်းနေရတဲ့ပြည်လုပ်ငန်းတွေရတဲ့ပြည်ဒီတမက်ကနေတစ်ပြစ်လေ့လာတဲ့ကိစ္စကကျွန်တော်တို့မှာသိချင်နေတာဒီဒီဘာသာသိသိတည်းသိသိတို့လုပ်နေတဲ့လူတွေကလွဲလို့ပုံမှန်အချင်းကတော့ဒါဆိုအဖြစ် entertainment နဲ့ဒီစတင်းနေတဲ့နောက်ကိုတိုက်နေတာပဲတော်တော်လေးများတယ်။နောက်တစ်ချက်ကတော့ social network ကတော့တည်နေနေပုံပေါ်သူတဲ့ကိုယ်နဲ့အမြင်ကိုသိရပြောရတဲ့အနေအထားမှာနေရဆိုတော့တော်တော်များတာပေါ့ဒါဆိုရင်နောက်တစ်လိုက်မှာတော့အလုပ်နဲ့ပတ်သက်ပြီးတော့လည်းတုံးရဖြစ်လာတယ်ဥပမာကျွန်တော်ဒိုင်ဘာကိုတုံးပြီးတော့အောင်းမိုးချင်းလည်းအဲ့လိုအလားတူ social network ကိုတုံးပြီးတော့ကားပေါ်သားထဲမှာကားကိုကောင်းဆိုင်ပြလိုက်ချိန်ရိုက်ပြလိုက်လို့တာမျိုးလို့နောက်တောင်းပြီးတော့ဒီတော့မှရှိနေတဲ့လူကနေပြီးတော့အဲဘဲမှရှိနေတဲ့ဟို80တန်းကနေပြီးတော့အင်းအဆိုင်အဖြစ်မျိုးလိုက်ပြခိုင်းတာမျိုးဒါမျိုးလေးတွေကဖြစ်လာပြီလေ
ရှင်းတဲ့2016ခုနှစ်ထဲမှာမိုဘိုင်းဆက်သွယ်ရေးနဲ့အင်တာနက်ဆက်သွယ်ရေးပိုင်းဒီထက်တိုးတက်လာဖို့ရှိသလို live phone တွေဆက်သွယ်ရေးပိုင်းမှာလည်းတိုးတက်လာတဲ့နယ်လို့ Alpha Infotech က IT ပညာရှင်ကိုရဲမြတ်သူကပြောပါတယ်ရှင
်။ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ Christmas နဲ့နှစ်သစ်ကူးကာလမှာသောရရှင်တွေကိုဆူရော်ခင်မောင်တိုးတီးဆိုထားတဲ့ဒဇင်ညတခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်ရှင်။ဆူရော်ခင်မောင်တိုးတီဆိုတဲ့သတင်းညသတင်းကိုတော်ရရှင်ညနာဆင်ခဲ့ရတာဖြစ်ပါတယ် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တော်ရရှင်ညနာဆင်လို့တဲ့သတင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။စနေနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနှာယူရဲ့အစီအစဉ်မှာတော့သောရရှင်တွေစောင့်မျှော်နေတဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကိုကျကျော်သိန်းတဲ့အတူထုတ်လုပ်သူမဆုမွန်ကအကူအညီတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစီကနေကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ကနေပြီးတော့ရွတ်တက်မယ်ဆိုရင်သိပ်မကြာဒေါကင်တည်မတက်တည်တပတ်တော်မပြည့်တဲ့အချိန်တွင်းမှာပဲ2015ခုနှစ်ကုန်ဆုံးပြီးတော့2016ခုနှစ်တစ်ကိုကူးတော့မှာပါအဲဒီနှစ်တစ်နဲ့အတူမြန်မာနိုင်ငံမှာလည်းပဲအစိုးရသစ်တရက်ပေါ်လာတော့မှာပါဒီအစိုးရသစ်အပေါ်မှာလူလူရဲ့မျှော်လင့်ချက်တွေကတိတ်ကိုမြင်ပါပါတယ်အပြောင်းအလဲတွေဖြစ်လာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေကတကယ်ကိုပဲကြီးကြီးမားမားနဲ့ရှိနေတာပါဆိုတော့ကျွန်တော်တို့ကဒီကနေ့အစီအစဉ်မှာအပြောင်းအလဲတွေပေါ်လာတော့မယ်လို့ကြီးကြီးမားမားမျှော်လင့်ထားကြတဲ့အထက်မြန်မာလူထုအတွက်တိုက်ရိုက်လက်တွေ့အကျိုးရှိတဲ့ဘယ်လိုအပြောင်းအလဲမျိုးဖြစ်လာမယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆသလဲဘယ်လိုကဏ္ဍမျိုးမှာအထူးအောက်ဆုံးနဲ့အမြင်သာဆုံးအပြောင်းအလဲဖြစ်လာမှာလဲဒါကိုကျွန်တော်တို့ခံမှန်းသုံးသပ်ကြဖို့ပါပဲဆိုတော့ပြန်လည်ဆွေးနွေးပြဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားသူနှူးရှိပါတယ်တူကမြမအရေးလေးလာသူဥအောင်သူညိမ့်မနောက်တူကတော့တိတ်မကြသေးခင်ကမှဖွဲ့စည်းပေါ်ပေါခဲ့တဲ့မွန်အမျိုးသမီးပါတီမွန်ရဲ့ဥက္ကဋ္ဌဒေါ်မိတန်းရှင်ဖြစ်ပါတယ်ပအဝင်ဆွေးနွေးမဲ့သူတွေလည်းကိုလည်းပဲကျွန်တော်ထုတ်လို့ရမှုမတ်စုမွန်ကအခုခါမှာတော့ဆက်သွယ်နေပါပြီဆိုတော့ပထမအဦးဆုံးကျွန်တော်တို့ပင်တိုင်ဆွေးနွေးသူတွေရဲ့အမြင်သဘောထားကိုအရင်ဆုံးနားဆင်ကြကြအောင်ပါဆိုတော့ဥအောင်သူညိမ့်ခင်ဗျာဥအောင်သူညိမ့်အမြင်အရင်ဆုံးကြားပါစေအစိုးရတဲ့ပေါ်လာတဲ့နှစ်သစ်မှာလူလူတွေတိုက်ရိုက်အကျိုးရှိမဲ့ဘယ်လိုအပြောင်းအလဲမျိုးကိုမြင်ရနိုင်ပါသလဲခင်ဗ
ျဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့ကျွန်တော်စမ်းစစ်ကြည့်တာတခြားလုံးဒီ rule of law ပေါ့ကျွန်တော်တို့ဥပဒေညီကြဒီတရားဥပဒေစိုးမိုးရေးကိစ္စတွေကိုပြောဆိုခဲ့တဲ့အခါကျတော့အစိုးရအဖြစ်ဖြစ်လာတဲ့အခါမှာလည်းဒီတရားဥပဒေစိုးမိုးရေးကိစ္စကိုပြင်ပြင်ပြီးတော့လုပ်သွားမယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီပါခွန်လေးကပြည်သူလူထုကမကျေနပ်ဘူးဆိုရင်ပြောကျင်တဲ့တိုင်ရယ်ကျွန်တော်တို့စသဖြင့် complete mechanism လို့ခေါ်တော့ဗောဗျာဆိုတော့ဒီလိုတိုင်ကြားလို့
ရတဲ့
အိစမျိုးတွေဆိုအစိုးရအသစ်ဖြစ်လာရင်ပို့ပြီးတော့ဟိုအလားလာဟိုရတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့တိုင်တာတိုင်ဖို့အတွက်အခွင့်အလမ်းတွေများလာမယ်အဲ့ဒီတိုင်တာတွေကိုပို့ပြီးတော့ဖြည့်ရှင်းပေးနိုင်မယ်အခွင့်အလမ်းကိုရောဥအောင်သူငယ်ပဲလို့မြင်တယ
်ဟုတ်ကဲ့ဟုတ်တကယ်တကယ်တော့တရားဥပဒေစိုးမိုးရေးဆိုတာဒီလိုပြောမှဆိုရင်တရားစီရင်ရေးကဏ္ဍကအစိုးရရဲ့လုပ်ငန်းတွေနဲ့ဟိုပြောမှဆိုရင်တရားခွဲတာပါတယ်ဟိုတရားသူကြီးတွေကပို့ပြီးတော့ဟိုလှုပ်ဆောင်မဲ့ကိစ္စမျိုးတော့ဆိုင်ပါတယ်ဒါပေမဲ့လည်းဒီလက်ရှိတက်လာတဲ့အစိုးရဘက်ကလုပ်နိုင်တဲ့အနေအထားမှာတော့ဒီကျွန်တော်တို့ဟိုပြည်ထောင်စုအဆင့်နဲ့နောက်တစ်ခါပြည်နယ်အဆင့်ဒီတရားသူကြီးတွေကိုခန့်နိုင်တဲ့အနေအထားတော့ရှိပါတယ်ဆိုတော့အဲ့တော့ NLD ဘက်ကလည်းအခုကကံမှုပြင်ဆင်နေရဆိုတော့အနေဒါရှိတယ်လို့ကြားရပါတော့
ဟုတ်ကဲ့
ဆိုတော့အဲ့ဒီထားမှာတော့တရားရေးမှန်တယ်ပို့ပြီးတော့တက်မှတ်လိမ့်မယ်လို့တော့ဟိုယူဆပါတယ်ဟုတ်ကဲ့ကျွန်တော်အနေနဲ
့ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကလည်းပဲအခါအားလျော်စွာပဲမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စရဲ့အတော်များများကိုတရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့တရားဥပဒေစိုးမိုးမှုမရှိတာနဲ့ချိတ်ဆက်ပြီးတော့ပြောပါတယ်ဒီကနေ့မှလည်းပဲဒီအနှင်းရင်လုပ်သားတွေနဲ့ NLD အောင်နိုင်ရေးဝန်ဝင်ပြီးတော့အားပေးခဲ့ကြတဲ့အနှင်းရင်လုပ်သားတွေနဲ့ဂုံပြူတွဲဆုံပွဲမှာလည်းပဲအနှင်းရင်လုပ်သားတွေရဲ့ဒီ license မဲ့စိုက်ကားရိကိစ္စပြောတဲ့အခါမှာသူကဒါကိုတရားဥပဒေစိုးမိုးရေးနဲ့ချိတ်ဆက်ပြီးပြောသွားတာကျွန်တော်တို့ကြားလိုက်ရပါတယ်ဆိုတော့ဒေါ်မီတန်းရှင်ကရောခင်ဗျာဒေါ်မီတန်းရှင်နေနဲ့ရောအစိုးရနှစ်တက်မှာအစိုးရအသစ်ကဘလူလူထုတွေအကျိုးရှိတဲ့အပြောင်းအလဲမျိုးဖော်ပြလိမ့်မယ်လို့ယူဆထားပါတယ်ကျွန်မမြင်ကြတော့
တိုင်းသားကြံတာဟုတ်ပေါ့ဖတ်တဲ့ပုံစံပေါ့နော်ဖတ်တဲ့ခဏနေနဲ့ပြောင်းလဲမှပဲဤသူလူထုတို့တကယ်လို့အနေနဲ့ပြောင်းလဲမှုဖြစ်မယ်လို့ကျွန်မမြင်ပါတယ်။အာဘာဖြစ်လဲဆိုတော့အနှစ်90မိသားပေါ့နော်တိုင်းသားတွေရဲ့အဖွဲ့အစည်းကိုဆုံးရှုံးခဲ့လို့ဤတွင်းစစ်ဖြစ်ခဲ့ရတာပါ။ကြာကိုဖြည့်ရှင်းတဲ့နည်းဟာတိုင်းသားတွေအရေးကိုဦးစားပေးမှဖြစ်မှာပါ။ဒါမှလည်းတကယ်ငင်းချမ်းရေးကိုရမှာငင်းချမ်းရေးရမှပဲဟိုလူချင်းနဲ့လှုပ်ချင်တဲ့ကိစ္စတွေနိုင်ငံဖွံ့ဖြိုးရေးလှုပ် ကိစ္စတွေကဒါဥစ္စာလောက်ဆောင်နိုင်မှာဖြစ်တဲ့ဆိုဒါမဲ့ဆိုရဖွဲ့မှာလဲကျမမြင်မှာပေါ့နော်ဟိုဒီနယ်ဒီနယ်ဝန်ကြီးချုပ်တင်ရမှာဆိုင်းရင်းသားပါတီမှာအရေးချင်းရှိတဲ့လူကိုဝန်ကြီးချုပ်ဖွဲ့မှာပဲဆိုင်းရင်းသားရဲ့ခံစားချက်ကိုပုံမူလေးလေးနဲ့ဆောင်ရွက်နိုင်မှာဖြစ်တယ်အနိုင်ရတဲ့ပါတီထဲမှာလည်းဆိုင်းရင်းသားတွေရှိနေတာကမှန်ပါတယ်ဒါပေမဲ့ဒီနယ်မှာလိုအပ်ချက်တွေကို energy ဌာနချုပ်ရဲ့အမိတ်တိုင်းဆောင်ရွက်ရမှာဖြစ်လို့ဆိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ပေးနိုင်မှာမဟုတ်တဲ့အတွက်လာမယ့်ဝန်ကြီးချုပ်ပေါ့နော်ဆိုရဖွဲ့မှာဝန်ကြီးချုပ်ခတဲ့နေရာမှာဆိုင်းရင်းသားပါတီတွေကိုဝန်ကြီးချုပ်ခပေးမှသာတကယ်လိုအပ်ချက်တွေပြောင်းလဲတည်တဲ့အနေအထားဖြစ်မယ်အဲ့ဒီပြောင်းလဲမှုမှာပဲဒီလူတွေအတွက်တကယ်လို့အပ်နေတဲ့ငြိမ်းချမ်းရေးရပြီးတော့အတိပွင့်တွေခံစားရမှဖြစ်တယ်လို့ကျွန်မမြင်ပါတယ်
ဟုတ်ကဲ့ဒါကဒေါ်မီတန်းရှေကကိုကိုတိုင်းကဖြစ်စေချင်တာပေါ့နော်ကိုကဖြစ်စေချင်တာ NLD ကလှုပ်ပေးစေချင်တာဆိုတော့ကျွန်တော်ကအဓိကသိချင်တဲ့တစ်ချက်ထဲမှာတကယ်ပြောင်းလဲတွေလှုပ်ပြီး NLD က NLD ဥဆောင်တဲ့အစိုးရကတကယ်ပြောင်းလဲတွေလှုပ်ပြီးဆိုတဲ့အချိန်ကြာရင်လူလူတွေတိုက်ရိုက်အကျိုးရှိတဲ့ဘယ်လိုကဏ္ဍမျိုးမှာတကယ်ပဲအပြောင်းလဲဖြစ်လာမယ်လို့ရောမြင်ထားတာမျိုးရှိလား
ကျွန်မမြင်လာကြတော့ပြည်နယ်မှာကြတော့တကယ်လို့အပြည့်ရတာပဲလေကျွန်တော်တို့နိုင်ငံမှာပြဿနာဆိုတာကဒီတည်ရင်းစစ်ဆိုတာဒီတိုင်းကရေးပဲလို့ကျွန်မမြင်တယ်ဒါကဒီတိုင်းကရေးကိုအရင်ဖြည့်ရှင်းရမှဖြစ်မယ်တိုင်းကရေးကိုမရှင်းနဲ့ねတခြားကံကအသိမွှားတွေပဲလိုက်ရှင်းနေမယ်ဆိုလို့ရှိရင်ဒီပြည်တွင်းကငြိမ်းချမ်းမှာမဟုတ်ဘူးကျွန်မတို့လှုပ်ဆောင်နိုင်လှုပ်ရှင်တဲ့ကံဓာတ်တွေမှာလည်းလုံနိုင်မှာမဟုတ်ဘူးလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာအဲဆွနေမဲ့ပေါင်းဆွနေမဲ့တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်မကွေးမျိုးကကိုတူရိန်ပါကိုတူရိန်မေးချင်တာဆွနွေးချင်တာလူတွေတိုင်းရဲ့အကျိုးရှိတဲ့ဘယ်လိုကဏ္ဍမျိုးမှအပြောင်းလဲဖြစ်လာမယ်လို့ကိုတူရိန်ကိုတိုင်ကယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့နိုင်ငံမှာလက်တွေ့အပြောင်းလဲဖြစ်မှာတော့ဒီအခြေခံလူရန်းသားတွေပေါ့နော်အခြေခံလူရန်းသားတွေလက်တွေ့မေးစုကနေပြီးခေါ်တွေ့နေပြီပေါ့အဲ့တော့အခြေခံလူရန်းသားတွေရဲ့ဘဝတွေကိုတည်နေတဲ့အတွက်အခြေခံလူရန်းသားတွေနဲ့ဆက်ကန်းပြီးတော့အခြေခံလူရန်းသားတွေရဲ့ဘဝကိုရုံးတွတ်တက်အောင်ပြည်စင်လို့မလို့ကျွန်တော်လက်တွေ့ယူရတာပါခင
်ဗျ။ဟုတ်ကဲ့ဆိုတော့ကိုသူရင်ရဲ့အယူအဆအရာ NLD ပါတီဦးဆောင်တဲ့အစိုးရတက်လာတဲ့အခါမှာအခြေခံလူရန်းသားတွေရဲ့ဘဝမှာတိတိတတ်တာအပြောင်းလဲဖြစ်လာမယ်လို့ကိုသူရင်ကယုံကြည်ထားတယ်ပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အဲ့ဒီလိုပဲယူယူထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥအောင်သူငယ်ရင်သဘောတူပါသလား
ကဲကျွန်တော်အမြင်ကပြောချင်ပါလေဒီဥသမရဥဒိသိင်ကျက်လာတဲ့အခါမှာပထမဦးဆုံးသူစပြောတဲ့ကိစ္စကဆင်းရဲမှုပေါ်ပြန်ပြောပါလေဆိုတာကတော့ကျွန်တော်တိုက်ပြီးတော့ဝင်နေတဲ့သူတွေဆင်းရဲတဲ့သူတွေကိုဘဝအဆင်သာပြည့်စုံပေးဖို့ပေါ့နော်ဆိုတော့အဲ့တော့ NLD အနေနဲ့ကလည်းကျွန်တော်ထင်တယ်ဒီဆင်းရဲမှုပေါ်ပြန်ရေးဆိုတဲ့ဒီကောက်ဆက်ပြီးတော့ဟိုကိုက်ကြွေရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့တော့ဟိုတကယ်လုံနိုင်မလုံနိုင်ဆိုတာကတော့ဒါ NLD အစိုးရရဲ့လက်ရှိဆင်းရဲမှုပွားပြောက်ရေးဘယ်လိုမူဝါဒတွေချလုပ်တယ်လို့ဆိုတာကြည့်ပြီးမှတော့ပြောနိုင်တယ်လို့ကျွန်တော်ယူဆရခင်ဗျာ
ဟုတ်ကဲ့ဒေါ်မီတန်းရှင်ကရော NLD ပါတီဦးဆောင်တဲ့အစိုးရတက်လာတဲ့အခါမှာအခြေခံလူတန်းစားတွေရဲ့ဘဝကိုသူရင်ယုံကြည်တယ်လို့တကယ်ပြောင်းလဲသွားနိုင်မယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်မြင်ပါသလားခင်ဗျာ
ပြောင်းလဲတဲ့လောက်တော့ပြောင်းလဲမှာပါဒါပေမဲ့အကောင်လုံးတော့ပြောင်းလဲမနိုင်ဘူးလို့ကျွန်မမြင်တယ်ဘာဖြစ်လို့ဆိုတော့နိုင်ငံအခြေအနေမှုမရှိတဲ့နေရာမှာဘလို့မှဟိုဒီလိုဘလို့ပြောမယ်ခြေခံဒီလမ်းစားတွေကဟိုလောက်တော့သူတို့ဘဝကနှိဖို့လောက်ပေးလို့မရပါဘူးဘာဖြစ်ဆိုတော့အခုအခြေခံဒီလမ်းစားတွေကဘလို့ဆင်းရဲမောဆင်းရဲဘဝကိုရောက်နေရတာနိုင်ငံမအခြေခံပါနိုင်ငံမအခြေခံဘူးအော်ရတဲ့ဘယ်လိုပြောမလဲဆိုရင်ဒီပန်တာကြတော့ဗောနော်စစ်နေရမယ်သုံးတာများလို့ဒီတွင်းကိုမထူထောင်နိုင်ဘူးဗောနော်သွတ်တက်အောင်မလုံးနိုင်ဘူးအဲ့ဒီအတွက်ဒီကန္ဓာကိုဒီတိုင်းဒါကန္ဓာကိုရှင်းမှာပဲကြာတဲ့နေရမှာအလုံးကိုပြည့်စုံလာမယ်အခြေခံလူတိုင်းသားတွေကလည်းဟိုအစိမ့်လာမှာဗောနော်ဘဝအခြေမြင့်လာမယ်လို့ကျွန်မမြင်တယ်ဒါတိုင်းဒါအရေးကိုဦးစားပေးရမယ်လို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကိုအီးမေးလ်ကနေပို့ပြီးတော့ဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်အမေခန်ဝန်ထမ်းဟောင်းတူပါတဲ့သူရဲ့အီးမေးလ်ထဲမှာရေးထားတာအရာသူဟာအပြစ်မရှိအပြစ်ရှာခံရပြီးတော့အလုံးနှုတ်ထွက်စာတင်ခဲ့ရတဲ့ပညာရေးဝန်ထမ်းတူပါတဲ့လက်ရှိအစိုးရအရာရှိကြီးတွေကိုဆက်ပြီးတော့ခန့်ထားမယ်ဆိုတဲ့ပုံမှာဝေဖန်စရာမရှိပါဘူးတဲ့ဥပဒေမဲ့ခုနကျွန်တော်တို့တရားဥပဒေစိုးမိုးအကြောင်းပြောပါတယ်ဥပဒေမဲ့အစိုးရရန်တရားအောက်မှာကျင့်လည်ခဲ့ကြရတဲ့သူတွေကိုလည်းဥပမာဥပဒေအောက်မှာအခါအခါမဟုတ်တော့တစ်ချိန်တစ်ခါတော့လုပ်ပိုင်ခွင့်ပေးတင်ပါတယ်တဲ့အဲ့ဒီလိုပဲသူတို့လက်ချက်ကြောင့်ဘဝတွေကမောက်ကမဖြစ်ခဲ့ရတဲ့ဝန်ထမ်းဟောင်းတွေရဲ့ဘဝကိုလည်းအကောင်းဆုံးစဉ်းစားဆောင်ရွက်ပေးနိုင်လိမ့်မယ်လို့ညွှန်လင့်ပါတယ် လက်ရှိစိုးရွားလက်ထက်မှာတာဝန်ထမ်းဆောင်မှုတဲ့ဒေါက်တာအောင်သူလိုပညာရေးဘက်ကအဆင့်မြင့်အရာရှိကြီးတဦးဒါမဲ့စိုးရွားသည့်လက်ထက်မှာပါဝင်လုပ်ကိုင်ခွင့်ရနေတဲ့အတွက်လည်းအာတမီပါတယ်တဲ့မိခင်ဝန်ထမ်းဟောင်းတဦးရဲ့အီးမေးလ်နဲ့ပေးထားတဲ့ဆွေးနွေးချက်ပါဦးအောင်သူခင်ဗျာအခုတော်တော်ရှင်ဆွေးနွေးသလိုဒေါက်တာအောင်သူလိုပညာရေးဘက်မှာအစိုးရအရင်အစိုးရလက်ထက်မှာလည်းတာဝန်ထမ်းဆောင်မှုတဲ့လူတွေ NLD ပါတီထဲမှာကိုယ်စားလှယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့အနေဆုံးပါလာပြီပေါ့လေဆိုတော့အပြောင်းလဲတွေလူထုတွေဓာတ်ရဲ့အကျိုးရှိမဲ့အပြောင်းလဲတွေကိုဟဲ့လားလူထုကိုယ်တိုင်လက်တွေ့ခံစားမဲ့အပြောင်းလဲကိုအကောင့်ထဲပေါ်ဆောင်ရွက်ပေးနိုင်ဖို့ NLD ထဲမှာတကယ်ပဲစွန့်စွန့်တမန်အရေးချင်းပြည့်လုပ်နိုင်မဲ့လူတွေအလုံးလောက်ရှိနေတယ်လို့ဦးအောင်သူယူဆလား
ဟုတ်ကဲ့ဟိုဒီလိုခင်ဗျာကျွန်တော်တို့ချန်ပီယံလို့ခေါ်တဲ့ကိစ္စတစ်ခုခုမှာရောရှေ့ထွက်ပြီးတော့တကယ်ဒီဇိုင်းမမတ်လုပ်မဲ့လူမျိုးတွေလိုပါတယ်ဆိုပါစို့ကျွန်တော်တို့ဦးသိန်းစင်အစိုးရအစိုးရလက်ထက်မှာပြန်ကြည့်မယ်ဆိုရင်ဦးအောင်မင်းဆိုရင်လည်းဒါငင်းငိုင်းကိစ္စတွေလုပ်ခဲ့တယ်ဦးစိုးသိန်းဆိုရင်ဒါစီးပွားရေးကိစ္စပေါ့နော်ဆက်သဖြင့်ဟိုဒီလိုမျိုးရှေ့ထွက်ပြီးတော့တကယ်လုပ်မဲ့လူတွေလိုပါတယ်အဲ့တော့ဒေါ်ဆန်းစုကြည်အနေနဲ့ကကျွန်တော်တို့ကလူခွေးဒီမိုကရေစီမှာတော့ตัวแชมเปี้ยนหมดเปียสอเอ้อละสมมุติว่า NLD ปาร์ตี้เนี่ยมาเบปุ๊กกูเนี่ยเราซีวายกิจการของตัวแชมเปี้ยนลงมาเลยบดุเนี่ยก็ด่าเนี้ยๆอยู่แชมเปี้ยนลงมาเลยสอเอ้อห่าမျိုးนี่เราโหโลโลเซมาไม่ตื่อยได้ผู้อยู่เลยสูบยาเลยเราเอ้อห่าမျိုးเลยเนียนๆเลยเราบดุเนี่ยก็ตะเกยโหตั้งอยู่ด้วยโหบักของเลยอ่ะโหวันนั้นนี่กิจการโหลงมาเลยดีเราอุ๊ชุยูสนิทကျင်းပြောင်းလေးလုပ်ပါလေပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါမျိုးတွေကတော့ NLD ကိုယ်တိုင်အစိုးရမဖြစ်လာပြီးတော့လည်းကျွန်တော်ပြောရဆက်ပါတ
ယ်ဟုတ်ကဲ့ဟောသူချင်းပြောလို့ကျွန်တော်ကလည်းပဲရာဇဝင်တွေကဖြစ်ပျက်လေးတစ်ခုတတိရပါတယ်အနော်ယထာဘရင်ခက်ကအကြောင်းပေါ့ဒါကျွန်တော်တို့အားလုံးသိတဲ့ကိစ္စပါအနော်ယထာမင်းကမင်းဖြစ်လာပြီးတော့တိုင်းပြည်ကိုအုပ်ချုပ်ဖို့ဟလာသူ့ရဲ့လိုရတဲ့ဒီခက်နဲ့ဆိုလို့ဆိုရင် reforms တွေပေါ့လေပြင်ပြောင်းလဲတွေလုပ်ဖို့လိုတဲ့အခါကျတော့လူစွမ်းကောင်းတွေထွက်ပြီးရှာပါတယ်အဲ့ဒီမှာတင်ကျွန်တော်တို့တိထားတဲ့ရာဇဝင်မှာတိထားတဲ့ကျန်စစ်သားပါဝင်လူစွမ်းကောင်း၄ဦးကိုသူက recruit ပေါ့လေသူလူစုပြီးတော့သူ့ရဲ့အစိုးရအဖွဲ့ထဲမှာထည့်ခဲ့တာကျွန်တော်ဥပဒေချင်းပြောနေရင်လည်းကျွန်တော်တတိရပါတယ်ဆိုတော့အခု NLD အစိုးရအဖွဲ့အစ်မလည်းပဲဒီလိုမျိုးလူစွမ်းကောင်းရှာတာတွေစုတာတွေလုပ်ဖို့များလုပ်နေပြီလားလို့ကျွန်တော်တို့ဟိုစဉ်းစားကြည့်ရစောင့်ကြည့်ကြရမှာပေါ့လေတရားဆွေးနွေးမဲ့တော်ရရှင်သူကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ပြည်မျိုးကဥတင်သေးဝင်ပါဥတင်သေးဝင်ကရော NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာလူထုတွေတရားအကျိုးရှိတဲ့ဘယ်လိုအပြောင်းလဲမျိုးတကယ်ဖြစ်လာမယ်လို့ယုံကြည်ထားပါလဲ
ဟုတ်ကဲ့ကိစ္စကမရှိခဲ့တဲ့တရားဥပဒေစိုးမိုးရေးပဲအဲဒီကတော့အဓိကထားကင်တွယ်လိုက်မယ်လို့ကျွန်တော်တော့မြင်တယ်လေ
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ကျွန်တော်တို့ကဘာလဲဆိုတော့ဒီအခြေခံလူတန်းစားပဲပြည်ပြည်ကျွန်တော်တို့ကဘယ်လိုစားစားပဲပြည်ပြည်ဖွင့်ပြတို့တက်ဖို့ဥစ္စာကအဓိကတရားဥပဒေစိုးမိုးမှုပေါ့နော်ကျွန်တော်တို့တိုင်းပြည်စတင်ပြီးတော့ကျွန်တော်တို့ပြည်ပြည်ခဲ့တဲ့အချိန်အစပြီးတော့အခုချိန်ပြီးတော့ကျွန်တော်တို့အချက်ချကြတဲ့တစ်ချက်ကိုကြည့်မယ်ဆိုရင်တော့တရားဥပဒေစိုးမိုးမှုဆိုတာဒါကျွန်တော်တို့ NLD ပါတီရော NLD ပါတီရဲ့ဥက္ကဋ္ဌရောဒါတည်ပြီးသားဖြစ်တယ်လေ
ဟုတ်ကဲ့ခင်ဗ
ျဒါကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ကိုစတင်ပြီးတော့ NLD အစိုးရတက်လာလို့စတင်ပြီးတော့အပြောင်းအလဲကိုလုပ်မှာကတရားဥပဒေစိုးမိုးမှုလို့ပဲကျွန်တော်မြင်တယ်ဗျာတရားဥပဒေစိုးမိုးမှုတွေ NLD ပါတီကပါတီရဲ့ဘုံထိပ်ပိုင်းအနေပြီးတော့ကျွန်တော်တို့တကယ်တစ္ဆာကံတွေကိုသူတို့တောင်းတော်အမိပေါ့လေဆိုရေးထုတ်မဲ့သဘောမှာလောလောဆယ်ဆယ်ရှိနေကြတယ်ကျွန်တော်ကလည်းမြင်တယ်လေ
ဟုတ်ကဲ့ခင်ဗျာဒါဆိုရင်တော့ကျွန်တော်တို့ရဲ့ပြည်နယ်ဆွေးနွေးပြီးသူဦးအောင်သူနေရဲ့သဘောထားနဲ့ဦးတင်သေးဝင်းရဲ့သဘောထားတခြားထဲပဲလို့ပဲပြောရမှာပေါ့နော်တရားဥပဒေစိုးမိုးရေးဆိုတော့ဒေါ်မီတန်းရှင်ခင်ဗျာခုနကျွန်တော်တို့အစောပိုင်းကတိုင်းသားကိစ္စအပညာပြောကြပါတယ်ဦးအောင်သူငင်းကကဏအသီးသီးမှာချန်ပီယံဖြစ်တဲ့လူတွေလူတွေလို့ပြောပါတယ်ဆိုတော့ဒေါ်မီတန်းရှင်ရဲ့အမြင်မှာဟာလာဒိုင်းနာဒေတာတွေမှာဒိုင်းနာကန်နာဖက်ဒရယ်ပြည်တော်စုပုံစံတိဆောက်ဖို့ငြိမ်းချမ်းရေးစတဲ့အပြင်ဒါတွေဖြစ်နိုင်မှုတွေ NLD အစိုးရအသက်လက်ထက်မှာတကယ်ပဲစွမ်းဆောင်နိုင်မဲ့လူတွေရှိလာမယ်ပါလာမယ်လုပ်နိုင်မယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်ရောယုံကြည်ပါရဲ့လား
ကျွန်မမြင်ကြတော့ပေါ့နော်ဒီလိုကူးပြောင်းတဲ့ကာလမှာအဟောင်းနဲ့အပြစ်ဆိုမျက်မှောက်သွားမှလည်းရမယ်လို့ကျွန်မမြင်တယ်အစ်စ်ကြီးပဲဆိုတော့အရာမရဘူးလို့ကျွန်မမြင်တယ်အဟောင်းကြီးပဲဆိုလည်းအဆင်မပြေဘူးအဲ့ဒီမှာကြတော့တရားဥပဒေကဘယ်လိုပြောမလဲဟိုကိုင်တာမပေါ့နော်အဲ့ဒါအသေးချာပေါ့ဥပဒေတို့တရားစီရင်ရေးအနိုင်ဟိုအသေးချာပေါ့ဥပဒေပေါင်းတဲမှာပဲတိတိကျကျနဲ့ပေါ့နော်ဘယ်လိုပြောမလဲဆိုရင်သူတော့ရမှာပေါ့လူဟောင်းရဲ့လူသိရောမျှပြီးတွားရမယ်ဥပဒေနဲ့ကင်တွယ်ရမယ်အဲ့ဒါတော့တွားမှာပဲကြောင်းတဲ့မှုကမှန်ကန်တဲ့ကြောင်းတဲ့မှုဖြစ်မလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့အရှိမကျွန်တော်တို့ပြောသွားတယ်တရားဥပဒေစိုးမိုးရေးကဏ္ဍပေါ့နော်ဒါကျွန်တော်တို့ပြည်နယ်ဆွေးနွေးသူဦးအောင်သူငင်းရဲ့သဘောထားရောခုနကဝင်ဆွေးနွေးသွားတဲ့ဦးတင်သေးဝင်းရဲ့သဘောထားမှာရောတရားဥပဒေစိုးမိုးမှုကဏ္ဍကတော့ပို့ပြီးတော့တိုးတက်လာမယ်ပို့ပြီးတော့ဓာတ်ရိုက်ကိုအကျိုးရှိလာမယ်လို့သူတို့ကယူဆထားကြတယ်ဒေါ်မီတန်းရှင်ရောအဲ့လိုယူဆလား
ကျမကဘယ်လိုပြောမယ်ဆိုရင်ဟိုတရားဥပဒေစိုးမိုးတဲ့နေရာမှာတိုင်းတဲ့နေရာမှာဟို ရှင်နေကိုကြည့်ရအောင်မဖြစ်နဲ့တကယ်လို့ပေါ့နော်အတိတ်ကြအပြတ်တကိုင်းမယ်ဆိုလို့ရှိရင်ဒီနိုင်ငံကဟိုဒီစက္ကူမကူကာလမှာဘလို့အပြတ်နာလည်းမလို့လားအတဲတခါအရှင်ဟုံတခါလည်းပေါ့နော်ပြင်းပြနေတာယူတာကောင်းမလားအချက်တစ်ပြေးပြင်းနဲ့ယူရတာကောင်းလားဆိုတာလည်းသုံးသပ်ရအောင်မှာတကယ်လို့အပြင်းထန်တစ်ချက်ထဲယူလိုက်မယ်ဆိုလို့ရှိရင်အချိန်ကတခါတည်းလာလို့ရှိရင်မုံတိုင်းတစ်ခုလိုမျိုးကြလိုမျိုးဖြစ်သွားပြီလားဆိုတာလည်းဒါစဉ်းစားတဲ့အခုဖြစ်လာ
စိတ်ဝင်စားစရာပါပဲဘုံသူချင်းခင်ဗျာကျွန်တော်ကိုယ်တိုင်ရဲ့တွေးကိုဖတ်တာကိုအတွေးနဲ့စဉ်းစားဘူးလားရှိပါတယ်မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးမှာတချို့ကဏ္ဍတွေကဟလာဖြည်းဖြည်းချင်းဖြည်းဖြည်းချင်းပေါ့လေကျွန်တော်တို့ evolution တဖြည်းဖြည်းတွေးတွေးချင်းအပြောင်းလဲပြောင်းလုပ်သွားလို့ရလုပ်သွားရမယ့်ကဏ္ဍတွေရှိတယ်တချို့ကဏ္ဍတွေကြတော့အဲ့လောက်အချိန်ယူပြီးတော့တဖြည်းဖြည်းတွေးတွေးပြောင်းလဲရမယ့်ပုံစံပုံပဲနဲ့ဖြုံးဆိုတခါတည်းအောက်ခြေကနေအမြင့်လန့်ပြီးတော့ပြောင်းရမယ့်ကဏ္ဍတွေလည်းရှိတယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုကျွန်တော်ကယူဆပါတယ်ဘုန်းသူကြီးခုနဒေါ်မီတန်းရှင်ပြောသွားတဲ့အချက်ထဲမှာတရားဥပဒေစိုးမိုးရေးကဏ္ဍကိုအပြင်းထန်ရင်တစ်ချက်တည်းလုံလိုက်ဖို့တင့်ပါမလားလို့စဉ်းစားစရာရှိတယ်ဆိုတဲ့ကိစ္စမျိုးပြောသွားပါတယ်ဘုန်းသူကြီးဘယ်လိုသဘောရလဲ
ဟုတ်ကဲ့ဟိုသမရဦးသိန်းစိန်လက်ထက်မှာပေါ့နော်သူလည်းဒီကြောင်လေးကိစ္စကိုစဉ်းစားပါလေဒီလည်းလုပ်ပါလေလုပ်တဲ့ခါကျတော့ပြင်ကြောက်ခီးမပေါက်တဲ့ကန္ဓာတွေလည်းရှိတယ်နောက်တစ်ခါကျတော့အောင်မြင်ကြောက်အောင်မြင်တဲ့အခန်းကန္ဓာတွေလည်းရှိပါတယ်ဆိုတော့အဲ့တော့ energy ပြလာတဲ့အနေထားမှာလည်းအလားတူအခြေအနေမျိုးကြုံရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ခုနပြောသလိုပဲပေါ့နော်ဆိုတော့အဲ့တော့သမရဥပ္ပိစေကာလမှာလုပ်ခဲ့တာ quick win ကိုခေါ်တဲ့အရင်အမြန်နဲ့ကကျွန်တော်တို့ငြင်းများအောင်နိုင်လို့ရတဲ့ကိစ္စမျိုးတွေကိုသူတို့စဉ်းစားခဲ့တာမျိုးရှိပါတယ်ဆိုတာကသမရဥသိန်းစင်ကလည်းပြောပါတယ်အေရီယာကျွန်တော်တို့၉ခုလောက်ပေါ့နော်ဥပမာပြဆေရာရှိအလုတ်ဆိုင်ရာရှိစသဖြင့်ပေါ့ဒီလိုကိစ္စမျိုးတွေမှာကျွန်တော်တို့ quick win ဆိုခေါ်တဲ့ငြင်းများအောင်နိုင်လို့ရတဲ့ကိစ္စမျိုးတွေပေါ့ဆိုတော့ဒါကိုလည်း energy တက်ကစဉ်းစားခဲ့တယ်လို့ထင်ပါတယ်အချို့ကိစ္စတွေကတော့ဟိုလုတ်ချင်တာတော့ဆန္ဒရှိပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ယူရမယ်အောင်မြင်မှုလည်းဆက်နေကြည့်ကြမျိုးလည်းရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။အီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့တော်တော်ရှင်တယောက်ရဲ့ဆွေးနွေးချက်ကျွန်တော်ဖတ်ပြပါမယ်။ NLD အစိုးရတက်လာတဲ့အခါကျရင်ပြည်သူတွေအတွက်ဓာတ်ရဲ့အကျိုးရှိမဲ့အထူးအဆုံးနဲ့အမြင့်သာဆုံးပြောင်းလဲလာနိုင်တဲ့ကဏ္ဍတွေကတော့ဆိုပြီးသူကပြောထားတာနည်းနည်းတော့များပါတယ်။တူတာတစ်ခုကတရားဥပဒေစိုးမိုးရေးနဲ့အကျင့်ပြတ်ချဆမှုကဏ္ဍဒါကကျွန်တော်တို့ခုနကပြောခဲ့တာတော်တော်များများနဲ့တူပါတယ်။ပညာရေးနဲ့ကျန်းမာရေးကဏ္ဍ၊နေရာပိုင်ဆိုင်မှုကဏ္ဍ၊အလုပ်သမားလယ်သမားကဏ္ဍ၊အခွန်ကဏ္ဍ၊ကုန်စည်နှုန်းတည်ငြိမ်ရေးကဏ္ဍပွင့်လင်းမြင်သာမှုမရှိဘဲသဘာဝရင်းမြစ်တွေစီးမဲ့ကမ်းမဲ့ထုတ်လုပ်နေတဲ့ပြဿနာဖြေရှင်းနိုင်ရေးကဏ္ဍအပြင်ပြည်သူတွေနှစ်ပေါင်းများစွာဆောင်ဆိုင်နေရတဲ့ရေအရင်းမြစ်ရရှိနေစွမ်းအင်ကဏ္ဍတွေပဲဖြစ်ပါတယ်တဲ့သူကအမြင်သာဆုံးပြောင်းလဲလာနိုင်တဲ့ကဏ္ဍတွေဆိုပြီးတော့သူပြောတဲ့ကဏ္ဍကတော့တော်တော်လေးများပါတယ်ဆိုတော့ဒေါ်မီတန်းရှင်ခင်ဗျာဒီကဏ္ဍတွေအကုန်လုံးမှာတကယ်လူလူအတွက်အကျိုးရှိတဲ့ပြောင်းလဲတွေဖြစ်လာနိုင်ပါမလား
ဟုတ်ပါတယ်ကဏ္ဍအခုဒီလိုတစ်ခုကကျွန်မရလာရှိပါတယ်အဲ့ဒါကြတော့မြေကိစ္စပါเนาะဒီလိုစီးပွားရေးကဏ္ဍမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုကဏ္ဍမှာပိုင်းရင်းသားမြေတွေကိုရောင်းချနေတဲ့ကိစ္စပါเนาะဒါတွေကဥပဒေနဲ့သတ်သတ်မှတ်မှတ်လုပ်တည်တယ်ပိုင်းရင်းသားတွေရဲ့မြေကိုဝယ်တဲ့နေရာမှာပေါ့เนาะရောင်းဝယ်လုပ်တဲ့နေရာမှာပိုင်းရင်းသားတွေဆန္ဒကိုယူတည်တယ်လို့ကျွန်မမြင်တယ်ဘာဖြစ်လို့ဆိုတော့ဘိုးရှင်ပေါင်းဆက်ကလေးကအဲ့မဲ့လဲပြီးတော့ကာကွယ်ခဲ့တဲ့ဒီမျိုးတွေကိုပတ်စံနဲ့ပေါ့နော်ဟိုဘယ်ဘာမဟုတ်တဲ့ပတ်စံလေးနဲ့ဒီမျိုးတွေဆုံးရှုံးသွားတာပိုင်းရင်းသားတွေလည်းအယံမိနာတယ်ဒီကဏ္ဍကိုထိုက်ပြီးတော့စဉ်းစားပြီးတော့ဥပဒေတစ်ခုနဲ့လည်းတတ်မှတ်မှတ်လုပ်တည်တယ်လို့ကျွန်မမြင်တယ်ဒါကကာကွယ်မှုပိုင်းရတဲ့ကဏ္ဍကိုကာကွယ်စီခြင်းနဲ့တဘောကိုဒါကတော့မဖြစ်မနေလောက်ရမယ့်ကိစ္စတစ်ခုလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ဥပဒေချင်းခင်ဗျာဒီတရားဥပဒေစိုးမိုးရေးပေါ့လေခုနတော်တော်ရှင်နောက်ဆုံးကျွန်တော်အီးမေးလ်ကဖတ်ပြတဲ့တော်တော်ရှင်ကကဏ္ဍတော်မှန်မှန်တိုးတက်ဖို့တိုးတက်မယ်လို့သူမျှော်လင့်ထားတယ်ဆိုတော့ကျွန်တော်ဒီနေရာမှာတစ်ချက်စဉ်းစားမိတာကတရားဥပဒေစိုးမိုးရေးကဏ္ဍတကယ်တိုးတက်ပြီတကယ်ပြောင်းလဲပြီဆိုကြပါစို့အဲ့ဒါကအခြေခံလူထုပေါ့လေမြန်မာပြည်ကတိုင်းရင်းသားပြည်သူလူထုတွေလက်တွေ့တိုက်ရိုက်တကယ်ခံစားရမလားကျွန်တော်ဘာတွေးမိတယ်လဲဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာပြောင်းလဲတွေအများကြီးဖြစ်ပါတယ်ဒါဘယ်သူမှငြင်းလို့မရပါဘူးဒါပေမဲ့အဲ့ဒီအပြောင်းလဲတွေက top down ပေါ့နော်အပေါ်ကလာတဲ့အပြောင်းလဲတွေအောက်ကနေသွားတဲ့အပြောင်းလဲမဟုတ်တော့လူလူတိုင်းရဲ့လက်တွေ့အကျိုးမခံစားရဘူးလို့ဝေဖန်တဲ့အတွေကအများကြီးပဲရှိခဲ့ပါတယ်ဆိုတော့အတားမျိုးအခြေအနေကိုကြော်လွန်နိုင်ပါမလားဦးအောင်သူကြီ
းကျွန်တော်မြင်ရတော့ဟိုတချို့ကိစ္စတွေမှာအခြေရောက်မယ်လို့ထင်ပါတယ်ဥပမာဖြင့်ကျွန်တော်တို့ပြည်သူအများကြီးပေါ့နော်ဆို perception ပေါ့ကျွန်တော်တို့ကတိုင်လိုက်တယ်တိုင်လိုက်တဲ့အခါမှာကျတော့အရှိရကဒါကိုနားထောင်တယ်ချက်ချင်းအရေးယူပေးတယ်ဆိုတော့ဒါမျိုးဆိုလို့ရှိရင်ပြည်သူဘက်ကဒီလေပြရတဲ့ဒီဘက်ကကျေနပ်ပါလိမ့်မယ်ဆိုတော့ကျွန်တော်မြင်ပါလဲတချို့ကိစ္စတွေကဟိုတိုင်မမဲ့လဲဖြစ်ဖြစ်အရေးမယူနိုင်တဲ့ကိစ္စမျိုးတွေလည်းရှိပါလိမ့်မယ်ဆိုတော့အရေးကြီးတာကဒီပြည်သူတွေကတိုင်တယ် အစိုးရဘက်ကအရေးယူရဆိုတော့ complete mechanism ပေါ့နော်ဆိုတော့အဲ့ဒါကဒီကြားမှာအရေးကြီးလာတယ်မလို့ယူဆပါတယ်ဆိုတော့ဒါကိုလက်ရှိပြက်လာတဲ့ energy အစိုးရဘက်ကဘယ်လိုမျိုးဆောင်ရမ်းနိုင်လဲပေါ့နော်ဆိုတော့ဒီကိစ္စတွေကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒါရိုက်ဆွေးနွေးမဲ့တူတူထပ်ပြီးတော့ဖိတ်ခေါ်ပါမယ်ခင်ဗျာစလိုင်းပွေကိုစလိုင်းပွေကိုကရောလူသူအတွေ့ဓာတ်ရိုက်အကျိုးရှိတဲ့ဘလူကဏမျိုးမှာအပြောင်းလဲဖြစ်လာမယ်လို့ယူဆထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဟောတရားဥပဒေစိုးမိုးကြီးနဲ့တခါတည်းတက်တဲ့ဥစ္စာကဟိုအချင်းချင်းဆက်ဆံမှုနဲ့အကြီးလိုက်ဆောင်မှုအခုအချိုးရတဲ့ပုံမျိုးပြီးတော့မှတိုက်ချနိုင်လိမ့်မယ်လို့ကျွန်တော်မြင်တယ်ဒါတီတူလူထုရဲ့အဓိကလို့အချက်တည်းပဲဆိုတော့ဒါတော့ပူကောင်းလာမယ်လို့ကျွန်တော်မြင်တယ် now နောက်တစ်ခုကဒီဒိုင်းသားလေနေကန်ဒီပိခချုံမင်းလက်နေရာမှာဒေါအောင်ဆောင်စုကြည်ကိုယ်တိုင်ဦးဆောင်နေဆိုရင်တော့အခုအစိုးရထက်ပိုကောင်းအောင်လုပ်နိုင်ရလို့ကျွန်တော်အမှန်ပြောလင်းတယ်။ဘာကြောင့်လဲဆိုတော့အတင်းတက်ဆက်ဆံမှုကပိုပြီးတော့မှတိုက်ဖြတ်လို့ရမလဲဆိုရင်ဒီအစိုးရဖက်နေဆိုတော့ဝန်ကြီးဒီသာစအချီးကြီးဒီအားလုံးက LED ထည့်ရများတော့ဖြစ်နေဆိုတော့အဲ့ဒီလိုတို့အမဒီကတိတိဝန်ကြီးခလာနေဝန်ကြီးတွေဖြစ်ဖြစ်လို့စုရဲ့မင်းနဲ့ပဲအကုန်လုံးပြက်လာကြတယ်ဆိုတော့လို့စုရဲ့မျက်နှာကိုထောက်ပြီးတော့ဒီမှာခိုးချီနေပြီးတော့မှခိုးရဲမှာမဟုတ်ဆိုတော့အချီးပိုင်းကနေဆက်ပြီးတော့မှဆံပြက်နေနေပြီးဖြစ်ဆိုရင်တော့ဒီအောက်ခြေဝန်ထမ်းကြီးကတော့လက်ရင်းမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဆိုတော့အခန်းကဏ္ဍတစ်ခုမှာတော့ပုံမတူသေးလားလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ slide ဘွေကိုအမြဲစိတ်ဝင်စားစရာကောင်းတဲ့ဆွေးနွေးချက်ပါဦးအောင်သူကြီး slide ဘွေကိုပြောထားတဲ့အထက်မှာဒေါ်စုကိုရိုင်ကစံပြနေနေသူကဟလာအချင်းချင်းဆက်ဆံမှုကင်းစွာသူကလှုပ်သွားမယ်ဆိုတော့ဗမာပြည်မှာဒီလိုကောင်းဆောင်မျိုးကျွန်တော်တို့နှစ်ပေါင်းများစွာကင်းဝင်နေတာကြာပြီလို့ပြောရမှာပါနော်ဒါပြကြတဲ့အချက်ပါဆိုတော့ခိုးကျင်တာတိုင်းအောင်ခိုးကျင်တာတော့ခိုးရဲကြမှာမဟုတ်ပါဘူးလေဆိုတော့အချင်းချင်းဆက်ဆံမှုနဲ့အားရလေဆံမှုကိစ္စတကယ်ပဲရော့သွားမယ်အလားလားရှိတယ်လို့ဘောကမြင်လာဒါရော့သွားရင်လည်းပဲတိုင်းပြည်ရဲ့ဗန္ဓာရီအခွန်တွေငွေကြီးတွေအများကြီးထွက်လာနိုင်တာပဲလေ
ဟုတ်ကဲ့ဟိုတခုရှိတာခုနရှင်းပြရအချက်မှာပေါ့နော်ကျွန်တော်ယူဆလာတာတော့ဟိုခေါင်းဆောင်မှုရဲ့အခန်းကဏ္ဍအရေးကြီးပါတယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်ရှင်းပြချင်တာကတော့ institution လို့ခေါ်တဲ့ကျွန်တော်တို့စနစ်ကျွန်တော်တို့ရဲ့ဖွဲ့စည်းရပုံကျွန်တော်တို့ရဲ့ကျန်တဲ့ရန်တရားတွေပေါ့နော်ဆိုတော့အဲ့ဒီကိစ္စလည်းအရေးကြီးပါလေလို့ကျွန်တော်ထင်ပါတယ
်ခေါင်းဆောင်မှုဟုတ်ကဲ
့ကျွန်တော်သိနေအောင်ပဲလို့ထင်ပါတယ
်ဟုတ်ကဲ့ခေါင်းဆောင်မှုကအရေးကြီးတယ်လို့ဖွဲ့စည်းပုံတွေဒီနေရာတွေကိုအကောင့်ထည့်ဖို့မဲ့ဟလာရန်တရားတွေဒါတွေကလည်းပဲအရေးကြီးတယ်ဒါမှသာလျှင်တကယ်တိုးတက်ဖို့တကယ်ပြောင်းလဲဖို့ဆိုတာပို့ထီရောက်မှာပေါ့နော်တော့ခေါင်းဆောင်မှုဆိုတာကြီးပဲနဲ့လည်းမပြီးဘူးပေါ့ဆိုတော့ဒေါ်မီတန်းရှင်ကရောခုနပြောတဲ့အချင်းပြက်ချစားမှုအာဂရိလိုက်စားမှုနဲ့ပတ်သက်ပြီးတော့အရင်ဗမာပြည်မှာမရှိခဲ့ဘူးတဲ့အခြေအနေမျိုးထိအပြောင်းအလဲဖြစ်သွားနိုင်တယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်ယူဆပါသလားခင်ဗျ။ကျွန
်မမြင်ကြတော့တာရှင်နဲ့အုပ်ချုပ်မှုတာရှင်နဲ့တရားစီရင်မှုဖြစ်ဖို့ဆိုတာကဝန်ထမ်းများကိုသူ့စာဝတ်နေရေးလာစာလုံးလုံးလောက်လောက်ပေးရပါမယ်။သူ့မှာစာဝတ်နေရေးအစဉ်ပြေမှာလုပ်ငန်းကိုတာဝန်ကြီးကြီးထမ်းဆောင်နိုင်မှာဖြစ်တဲ့အတွက်ဒီကန္တာမှာဝန်ထမ်းတွေကိုလာစာတိုးပေးမယ်။လာစာဆိုရင်လုံးလုံးလောက်လောက်ပေါ့နော်ကြောင်းစိတ်ပါပဲလေဒီခေတ်ကအများကြီးရှိနေဆိုတော့အဲ့ဒါသူ့တို့ဘက်ကိုငဲ့ငဲ့ညာပြီးလုပ်မယ်ဆိုလို့ရှိရင်ဒီခြားစားမှုကန္တာလိုပါပြောင်းနိုင်လို့ကျွန်မမြင်ပါတယ်
ဟုတ်ကဲ့လာစာတိုးပေးမယ်ဆိုတော့မာမီမာကလည်းပဲအစိုးရဝန်ထမ်းတွေလာစာတိုးမယ်လို့ပြောလိုက်တစ်ဖက်ကလည်းကုံစင်းတို့ကလိုက်တက်လိုက်ဆိုတဲ့အခါကျတော့တိုးပေးတာကလိုက်လေဝေးလေပြေးလေဖြစ်နေတာမျိုးများမဟုတ်ဘူးလားခင်ဗျာ
အဲ့လိုမျိုးမဟုတ်ပါဘူးကျွန်တော်မြင်တာတကယ်လို့လို့ရှိရင်တကယ်ဖြစ်မှာပါဟုတ်ကဲ
့ဟုတ်ကဲ့ဆောဝင်းနေရေးအစဉ်ပြောင်းဆိုတဲ့အခါကျတော့လည်းတိုင်းပြည်ကချမ်းသာတဲ့နိုင်ငံလည်းမဟုတ်အကျွေးတွေကလည်းတင်းဟိုလူလူကလည်းပဲရုန်းကန်နေရတယ်ဆိုတော့အားလုံးအတွေ့တကယ်ပဲဆောဝင်းနေရေးအစဉ်ပြေဖို့ဝန်ထမ်းအားလုံးနဲ့ဆောဝင်းနေရေးအစဉ်ပြေအောင်လုပ်ပေးဖို့ဆိုတာကရောလက်တွေ့မှာဖြစ်နိုင်ပါမလားခင်ဗျာ
ကျွန်မထင်တာကတော့လက်ပြီးနိုင်တယ်လို့မြင်တယ်ဘာဖြစ်လဲဆိုတော့ဒါကနိုင်ငံဖြစ်ပြီးနေကိုလောက်တဲ့နေရာမှာတခြားဒီစစ်ဘက်မှာပေါင်းမဲ့စရိုက်တွေကိုဒီဝန်ထမ်းတွေကိုစုပုံပေးလိုက်မယ်ဆိုလို့ရှိရင်ဒါကတော့ပြည်လိုက်မယ်လို့ထင်တာပါပဲ
ဟုတ်ကဲ့ပါခင်ဗျာနောက်တော်တော်ရှင်တူအီးမေးလ်နဲ့ဆွေးနွေးထားတာကဟိုတူရင်လင်းမာတဲ့ကိုဦးတူဦးပေါ့ခင်ဗျာ2016အစိုးရတည်တက်လာရင်ဦးစားပေးလှုပ်စေချင်တာစားတော့ကုန်ကိစ္စဖြစ်ပါတယ်တဲ့ကျွန်တော်တို့နေစဉ်စားတော့နေရတာတွေကအစိတ်တွေစားနေရတယ်လို့ပါပဲဘာမှစိတ်ချလက်ချစားလို့မရပါဘူးရွေးစားလို့မရအောင်ဖြစ်နေတာတဲ့တမျိုးသားလုံးကျမ်းမာရေးအတွက်မဖြစ်မနေအဦးဆုံးလှုပ်တဲ့ကိစ္စပါတဲ့သူကတော့ဒါဒီဦးစားချက်တဲ့လှုပ်ပေးစေချင်တာကိုသူကပြောတာပါဆိုတော့ကျွန်တော်အချုပ်အနေနဲ့ပြည်နယ်ဆွေးနွေးသူနှူရဲ့နောက်ဆုံးသဘောထားကိုတည်ပြရစီနှစ်သစ်မှာအစိုးရတည်တက်မယ်အခုလက်ရှိပြီးခဲ့တဲ့9နှစ်တာတက်တန်းကာလအထက်ပို့ပြီးတော့လူတွေအတွက်ကြိုးရှိတဲ့ရေပုံရပေါ့လေလူတွေအတွက်ပို့ပြီးတော့ဓာတ်ရိုက်လက်တွေ့လူတွေခန်းစားနိုင်တဲ့တိုးတက်မှုမျိုးဖြစ်လာလိမ့်မယ်လို့ရေပုံရအဖြစ်ကျွန်တော်တို့ယုံကြည်နိုင်ပါသလားပြောနိုင်ပါသလားဦးအောင်သူကြီ
းရေပုံရပြောမယ်ဆိုရင်တော့ဟိုပြည်သူလူထုဘက်ကပို့ချင်တဲ့ဟိုရှိလာအောင်လုပ်နိုင်တယ်လို့ ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့တော်မီတန်းရှင်ကရော
ဟိုတမမြင်ကြတော့ဒီဘယ်လိုပြောမလဲဆိုအမျိုးသမီးကန္တာတစ်ခုကဒီနေရာမှာဆွေးနွေးတာမပါလိုက်ပေါ့နော်ကန္တာတီးတီးမှာအမျိုးသမီးတွေအမျိုးသမီးကန္တာကိုအများများထည့်ပေးရမယ်ဒါမှနိုင်ငံတိုးတက်ပြောင်းလဲတဲ့နေရာမှာစိတ်မှနဲ့ဟိုဘယ်လိုပြောမလဲဆိုရင်စိတ်မှနဲ့ပြောင်းလဲမှုပေါ့နော်ဟိုမိခင်မေတ္တာရှိတဲ့မေတ္တာတရားနှွားမှုတဲ့ပြောင်းလဲမှုမျိုးဖြစ်နိုင်မယ်လို့ကျွန်မမြင်တယ်အဲ့ဒါကြောင့်ကန္တာတီးတီးမှာအမျိုးသမီးတွေဖြစ်နိုင်ဆုံးဖက်ဝက်နောက်ဟိုပေါင်းရင်နိုင်အောင်ပေါ့နော်ဒါကအစိုးရကစီစဉ်ပေးတည်လို့လေကျွန်မညွှန်ပါတ
ယ်ဟုတ်ကဲ့ကျွန်တော်အချိန်နည်းနည်းကြံပါသေးတယ်ဆိုတော့ပေါဝင်ဆွေးနွေးခဲ့တဲ့သောတာရှင်တွေက2ဦးကဒီလိုင်းပေါ်မှာရှိနေပါသေးတယ်မကွေးကကိုသူရိန်နဲ့ဇလိုက်ပွေကုန်းနဲ့ဆိုတော့မကွေးကကိုသူရိန်ကိုကျွန်တော်အရင်ဆုံးအလှည့်ပေးပါမယ်ကိုသူရိန်ခင်ဗျာနှစ်သက်အစိုးရတက်မှာဒီထက်ပိုပြီးတော့ရေပွန်ရအဖြစ်အပြောင်းအလဲတွေလူထုတိုက်ရိုက်ခံစားရမယ်လို့ကိုသူရိန်ယုံကြည်ပါသလား
ဟုတ်ကဲ့ကျွန်တော်ကတော့ကောင်းကောင်းယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဇလိုက်ပွေကုန်းပြောပါ
โอเคจนจีเรโทรเลยโทรมาเลย
ครับโอเคပါခင်ဗျာကျွန်တော်တို့ဒီကနေ့အစီအစဉ်ကအပြောင်းလဲကိုအပြောင်းလဲတွေဟာလူလူအတွက်ဓာတ်ရိုက်အကျိုးရှိတဲ့ဘလူကနာမျိုးမှာအပြောင်းလဲဖြစ်မလဲဆိုတာပါကျွန်တော်တို့နှစ်ဟောင်း2015ခုနှစ်အတွက်စနေတဲ့လီလိုင်းအစီအစဉ်ကဒါဒီနေ့နောက်ဆုံးပါပဲ2016နှစ်တက်မှာလဲဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတော့တိုက်ပြီးကောင်းအောင်ကောင်းကျိုးပြောဆိုကြပါစို့အုံးလို့ပြောကြရနေပဲဒီကနေ့အစီအစဉ်ကိုဒီမှဒီကုန်းချိုးပြရစီဦးအောင်သူငိမ့်ဒေါ်မီတန်းရှင်ပါဝင်ဆွေးနွေးပေးသူနားဆင်သူသောတာရှင်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညတရားအလီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA ကိုစာရိုက်ကနေစာရေးဆက်သွယ်လို့ရဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှ855ရန်ကုန်စာရိုက်ကြီးကိုစာရေးပေးပို့နိုင်ပါတယ်။ဖုန်းနဲ့တရားဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က0932255954ကိုခေါ်ဆိုနိုင်ပါတယ်။VOA မြန်မာပိုင်းအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်နေတဲ့တပင်းကြီး VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တင်ပြချင်းချုပ်ကိုကိုရင်နိုင်ကညင်ညာပေးမှာဖြစ်ပါတယ်ရှင်။
မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကထိုင်းနိုင်ငံလေကျွန်းလူသတ်မှုနဲ့ပတ်သက်ပြီးထိတန်းချမှတ်ခံထားတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုတက်သည့်အထောက်အထားခိုင်လုံမှုရှိမရှိပြန်လည်သုံးသပ်စစ်ဆေးပေးဖို့ထိုင်းအစိုးရထိတန်းတာဝန်ရှိသူတွေကိုပန်ကြားလိုက်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အင်္ဂါဒီကနေ့နေ့လယ်ပိုင်းမှာထိုင်းနိုင်ငံအစိုးရဝန်ကြီးဒုတိယဝန်ကြီးချုပ်အပါအဝင်ကာကွယ်ရေးဝန်ကြီး General Prawat Wongsuwon နဲ့ထိုင်းပြည်တပ်မတော်ဦးစီးချုပ် General Somai Khotra တို့စီကိုမြန်မာနိုင်ငံဆိုင်ရာထိုင်းစစ်တပ်မှမှတဆင့်နှစ်သက်ကူတဝန်လာပြီးပေးပို့စဉ်အခုလိုပန်ကြားလိုက်တာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ Facebook စာမျက်နှာတွေမှာဖော်ပြထားပါတယ်ဗိုလ်ချုပ်မူကြီးရဲ့တဝန်လာထဲမှာနှစ်သက်ကူအခါတမရမှာကျမချမ်းသာစွာနိုင်ငံအကျိုးကိုစတဲ့တဘိုးဆောင်ရွက်နိုင်ပါစေရန်ဆုမွန်ကောင်းတောင်းကြောင်းလက်ကျွန်းလူသားမှုမှာတည်တံ့ချမှတ်ခံရတဲ့မြန်မာနိုင်ငံသားနှစ်ဦးကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းအစိုးရရဲ့တရားဥပဒေအရစီရင်ဆောင်ရွက်မှုကိုလေးစားကြောင်းသို့တော်လည်းတသက်အထောက်အထားများခိုင်လုံမှုရှိမရှိပြန်လည်သုံးသပ်စစ်ဆေးပေးစီလိုကြောင်းတရားဥပဒေအရအပြစ်ရှိသူကိုပြစ်ဒဏ်မပေးမိခြင်းထက်အပြစ်မဲ့တဲ့သူကိုပြစ်ဒဏ်ပေးတာမျိုးမဖြစ်စေဖို့ကပိုပြီးအရေးကြီးတယ်လို့ဆိုပါတယ်ဒါအပြင်စီရင်ချက်ချမှတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့ကြာတိရှိနေတဲ့ခိုင်မာတဲ့ချစ်ကြည်ရင်းနှီးမှုအပြန်အလှန်လေးစားယုံကြည်မှုတို့ကိုရှေးရှုကတရားဥပဒေအရညီညွတ်မျှတစွာအကောင်းဆုံးဖော်ဆောင်အလေးထားဆောင်ရွက်ပေးနိုင်လိမ့်မယ်လို့ယုံကြည်မျှော်လင့်ကြောင်းစသဖြင့်ဖော်ပြထားတယ်လို့အဲ့ဒီ Facebook စာမျက်နှာတွေမှာရေးထားပါတယ်ခင်ဗျာကချင်ပြည်နယ်ဖားကန့်ကြောက်စင်းတွင်းမှာတောက်ကြနေကနောက်ထပ်မီးစားပုံပြူကျမှုဖြစ်ပွားခဲ့တာမှာဒါဇင်နဲ့ချီလူတွေပျောက်ဆုံးနေစေဖြစ်ပါတယ်ခင်ဗျာ
တည်ရင်ချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip ship ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်တင်းနှင်းငွေနဲ့မနေ့ဘက်အစီအစဉ်တွေကိုတော့ line dometer 32 40နဲ့49တို့ကနေဖန်ယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမရှာဖောင်းပါ
This program has come to you from the Voice of America, Washington.